ဒီနေ့သာနာတော်နေ့2559ခုဟောကြားတဲ့1389ခုတရားမောလာပြီးတော့17ရက်2059ခု12လပိုင်း9ရက်တနင်္လာနေ့ညဉ့်ဉာဏ်ခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့အလုံးမြို့နေနန္ဒာလမိသားစုများနဲ့အလူရှင်များစုပေါင်းပြီးတော့ဆင်းရဲကြပါကြတဲ့ဆက်တည်မြောက်ဓမ္မဒါနဓမ္မပူဇာတရားဝေဒနေမှာတရားနာပေး၎င်းပြုတော်မူဒီကနေ့ညမြတ်စွာဘုရားရှင်ကိုရမေကြီးဟောကြားတော်မူခဲ့တဲ့တရားတိသနာတော်ကိုနားယူခြင်းယူခွင့်ရကြရင်ဘုရားတို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတိသနာတော်ကိုဟောကြားခွင့်ရပါလေဒီတော့ဒီကနေ့ညတရားတော်မြတ်ကိုနားယူခြင်းယူကြဖို့ရောက်ရှိလာကြတဲ့ပေး၎င်းပြုတော်မူဘုရားတို့ဗန္တရားဟောမှလည်းရှိလို့ရှိရင်ခုတ်တကနိကေဓမ္မပဒပါဠိတော်နာဂဝမလာရှိတဲ့မန္တသားကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဂါထာ၃ပုဒ်ရှိတဲ့အ낵ကပထမဝိသုဒ္ဓဂါထာကိုအခြေခံပြီးတော့ဒုက္ခ၄မျိုးတရားတော်တရားကောင်းစီလေးပြီးပြီးတော့ပေးသဘောတော်အောင်လို့ဘုရင်တို့ဟောပါမယ်ဒုက္ခ၄မျိုးလေဒုက္ခဆိုတာချမ်းသာခြင်းလို့ဒိဋ္ဌိရရည်ဆိုတာပိဋကောင်ဘုရားတို့အလုံးနားလည်ထားကြပြီးသားပါလောကမှာချမ်းသာဒုက္ခဆိုတာကိုလူတိုင်းလူတိုင်းလူချင်းများလည်းရချင်းများလည်းညှက်နှိုးကြတယ်ဒါပေမဲ့ချမ်းသာဒုက္ခဆိုတာကလည်းလူချင်းနေုံများရချင်းနေုံများနဲ့လည်းပဲရလာတဲ့တဲ့မျိုးမဟုတ်ဘူးပေါ့ဟုတ်လားလောကကြီးကကိုရချင်းနိုင်ကြတယ်ကိုဖြစ်ချင်းနိုင်ဖြစ်တဲ့အတ္တလောကကြီးမဟုတ်ဘူးရစရာအကြောင်းရှိမှဖြစ်စရာအကြောင်းရှိမှဖြစ်လာတဲ့အကြောင်းအကျိုးလောကကြီးအနတ္တလောကကြီးဖြစ်တယ်ဆိုတာကိုလည်းပဲပေးတတ်ပေါင်းတော်လို့အလုံးနာလည်ထားကြပြီလားဟုတ်လားအဲ့တော့ဒီတရားဒေသနာကဓာတ်လေးထဲမှာမြတ်စွာဘုရားရှင်ကိုရိုညေကြီးကချမ်းသာခြင်းလို့ရှိရင်ဘယ်ပုံပဲနည်းကြိုးစားအတွေ့ရမယ်ဒီနေရာဖြင့်ဘယ်လိုအကြောင်းတရားတွေကိုပြည့်စုံအောင်တည်ဆောက်ကြရမယ်ဆိုတာကိုမြတ်စွာဘုရားဆုံးမထားတယ်သင်ပေးထားတယ်လို့ဆိုကြပါစို့နော်အဲကြောင့်ဘေးတကောင်ဘုရားအောင်လို့ချမ်းသာဒုက္ခနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြရလေအောင်မြတ်စွာဘုရားရှင်ကိုရမြကြီးသင်ပေးထားတဲ့အတိုင်းချမ်းသာဒုက္ခကိုရှားအောင်ကြိုးစားအထုံနိုင်ရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီတရားဒေသနာကိုနားယူခြင်းကိုကြည်ကြရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မလာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အမြဲတမ်းအကျဉ်းကြည်နေတော်မူတဲ့မဟာကရုဏာကိုတိစီယတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဤဘုရောပညာကိုဓမ္မကရုဏာကိုပညာကိုနှစ်ပါးစုံလို့ပြင်ကြည့်ကြုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုံတည်မြတ်လို့ရှိကိုကိုယ်တော်ကြောင်းစုအလုံးလည်းဥချင်းမူပြီးတော့အာယုပြည့်ရအောင်ကရုဏာတိတလဟရယံပညာပေသောတာဝိရဒ္ဓမောဟဓမ္မံသန္တံဗရလောကကရုဏုံတိသုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ရှင်ဤနာကိုစေနှလုံးလေးရှိတော်မူပါဘိသသောပညာပေသောတာဝိရဒ္ဓမောဟတမအရဟတမေတိဟူသောအယံဝလေးဖြင့်ဝိသတိဟူသောမိုက်မောင်ကိုဖေပွားတော်မူဘိသသောသန္တံဗရလောကကရုဏုံလူနာမြတ်မသတ္တဝါနန္ဒတို့၏ကျောင်းတိတံတို့ဒိဂရုပြုရန်တဆူရီသောဆရာတခင်လည်းဖြစ်တော်မူပါမိတ္တောဂတိဝိမုဒ္ဒံဒေဝကနုတ္တနိဗ္ဗာန်ေဧတတရိသံသာယံရှိသောတံတော်ဂတိရူပါတိသူတခင်ခင်လို့တော်မူမိတ္တောဒုက္ကတံသတ္တဝါတို့ဟာအကျိုးများကြောင့်ဟောမှန်သောစကားကောင်းမူသောမြတ်စွာဘုရားကိုပါဝိထသောဘုရားသစ္စာတိယဆံမြတ်ကိုလက်ပေါ်တင်တော်ဗရမညာကဲ့သို့ကျက်သာအင်းတဲ့တိဉ္စပေတ္တဘုရားရှင်ကိုယ်တော်မျက်ရှိကိုမေယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုသိညဗရမကံကိုရှုနာမဖြာဖြစ်ကြပါသောဘုရားတိတော်တို့သည်ဘောဓိဝနာမှာကံဝေစီမနောချီသုံးဤသွားရပနာမဖြင့်ဒုက္ခဝယောဇုလည်းသောမောဟရှိခိုးညွတ်ပါ၏မြတ်စွာဘုရားဒုက္ခ၄မျိုးတရားတော်စတဲ့ပြေတော့အာယုကြီးကြီးကြရအောင်နော် အတ္ထံမိဇာတံမိဒုက္ခသာယဒုတိဒုက္ခာယဣတိရိတရေနဘုံညာဒုက္ခံဒီဝိတံသင်္ခယံပိသဗ္ဗသဒုက္ခသဒုက္ခံပါဏံအတ္ထံမိဟုကိစ္စာရှိငယ်တို့ဒီဇာတံပိဖြစ်ပေါ်၍လာလတ်သိရှိတော်သာယမိတ်ကောင်းရွှေကောင်းရှိမှသာလေဒုက္ခချမ်းသာနိုင်၏လောကကြီးမှာအရေးရဲ့အကြောင်းရဲ့ပြဿနာချင်းငယ်ဒီလိုတရားကြုံလာပြီဆိုလို့ရှိရင်မိတ်ဆွေကောင်းဆိုတာရှိမှချမ်းသာရလိမ့်မယ်ဒီကနေ့ညဘေးတဘောင်ဘယ်လိုအောင်လို့မှတ်သားကြမယ်ဒုက္ခ၄မျိုးတွေကနံပါတ်၁ဒုက္ခအရေးအကြောင်းပြဿနာချင်းငယ်ဒီလိုတရားကြုံလာပြီဆုံးလာပြီဆိုလို့ရှိရင်မိတ်ကောင်းဆွေကောင်းရှိမှချမ်းသာတယ်ဒီနေရာမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကကိုရောင်မြတ်ရဲ့တရားဒေသနာကိုအလွတ်တရာမှစိတ်ရဆက်ဆက်ပြည့်ပြည့်စုံစုံဟောတာလေလို့ဆိုရပါမယ်။အခုလိုလဲဆိုတော့မိကောင်းဆွေကောင်းရှိမှချမ်းသာမယ်လို့တာမမဟောဘဲနဲ့အရင်အကြောင်းကျမ်းတာကြီးငယ်တစ်စုံတရားကျုံးလာခြင်းဆိုတဲ့စကားလေးရှင်းနာမှာထည့်ပြီးတော့ဟောထားတာ။အတ္ထမိဇာတမိအရေးရဲ့အကြောင်းရဲ့ပြဿနာချင်းငယ်စုံတရားကြုံလာခြင်းဘာရှိမှချမ်းသာပါလေညမိကောင်းဆွေကောင်းရှိမှချမ်းသာတယ်ဟုတ်လားဒီနေ့ပေါင်းကြီးတို့ဘေးတော်ပေါင်းတို့အရေးအကြောင်းပြဿနာချင်းငယ်ကြုံလာရင်မိကောင်းဆွေကောင်းရှိမှချမ်းသာမယ်ဆိုတာလေးကတိတိကျကျစဉ်းစားကြည့်နေပြီးမှန်ကန်တာကိုတွေ့ရတယ်လေပေါ့ဘဝမှာတချို့ပြဿနာတွေတချို့အခက်အခဲတွေဆိုတာကကိုယ်တယောက်တည်းရှင်းလို့လင်းနိုင်တာမဟုတ်ဘူးနော်တချို့ပြဿနာတွေချုပ်ခက်ခဲနေဆိုရင်ကိုယ်တမိသားစုလုံးဝိုင်းပြီးတော့ဖြည့်ရှင်းမယ်ဆိုရင်တော့အပြေလည်နိုင်ဖို့ဒါမျိုးတွေမရှိဘူးလားဒီကနေ့ဖြစ်ဆက်ဆံရေးတွေတွေပို့ပြီးတော့ရည်ပြန့်လာတဲ့အခါမှာကိုယ်တနိုင်ငံနဲ့ဖြည့်ရှင်းလို့မရတဲ့ပြဿနာတွေဆိုတာတော့မရှိဘူးလားရှိတယ်ဒါကြောင့်နိုင်ငံချင်းချင်းမင်းတို့ခက်ခဲတွေ့ရင်တို့ကူညီပါမယ်တို့ခက်ခဲတွေ့ရင်မင်းတို့ကူညီပါဆိုတဲ့အိတ်ကညိုးနေမဟာမိတ်ဆိုပြီးတော့ဖွဲ့ထားကြတဲ့နိုင်ငံတွေရှိ ਉਹ လားဒါကြောင့်အသေးစားစဉ်းစားကြည့်မယ်ဆိုရင်လူတူချင်းဒီတယောက်ချင်းဒီရဘဝတင်တာမကဘဲနဲ့လူမှုအဖွဲ့အစည်းကြီးတစ်ခုလုံးပါကိုပဲမိကောင်းဆွေကောင်းဆိုတာအလွန်တရာအရေးပါတဲ့ခန္ဓာနာမှာမရှိ ਉਹ လားရှိတယ်ဒါကြောင့်မြတ်စွာဘုရားကအလွန်မှအခြေခံကြတဲ့လူအခြေဖြစ်တဲ့နံပါတ်၁ချမ်းသာကိုအဲ့လိုစပ်ပြီးတော့ဟောတာအရေးအကြောင်းပြဿနာချင်းငယ်လူတရားကျုံးလာရင်မိတ်ဆွေကောင်းရှိမှချမ်းသာမယ်ဒီနေရာမှာပြည့်တဲ့ဘောင်းတော်တို့အရေးအကြောင်းပြဿနာကြီးငယ်ဒီလုံးတရားကျုံလာခြင်းလို့သာဆိုရတယ်ပြဿနာကြီးငယ်ဒီလုံးတရားကျုံလာနိုင်ဘူးဆိုတဲ့ဥပမာဆိုတာရှိနိုင်သလားလူရတို့ဖြစ်လာလို့ရှိရင်ပြဿနာတွေဆိုတာကျုံရတာပဲမှုကိစ္စတွေဆိုတာတွေ့ရတာပဲတော့ဥပမာကြီးဆိုတာကပြဿနာတွေနဲ့တောင်ပြဿနာတွေနဲ့တိဆောက်ထားတယ်လို့တော့ဆိုမယ်ဆိုရင်ဆိုလို့မရဘူးလားညာနော်ဒါကြောင့်လူဝါချင်းမှာပြဿနာတွေများလို့အမှုကိစ္စတွေဂျုံတလွန်းလို့အဲ့လိုမျိုးအခက်အခဲအကျင့်တွေဂျုံလာပြီးဖြစ်လို့ရှိရင်တသက်ဝင်ချမ်းသာဝင်ရဖို့အတွက်မိကောင်းဆွေကောင်းဆိုတာကိုရှာထားဖို့လိုအပ်ပါတယ်။ဘဝမှာကိုတယောက်တည်းဖြစ်ပါလေလို့ဘယ်တော့မှအဲ့လိုမတွေးပါနဲ့။ဟုတ်လား။မိကောင်းဆွေကောင်းတို့ရဲ့အကူအညီဆိုတာမဖြစ်မနေမလိုဘူးလား။လိုတယ်။ဒါကိုအမှန်တိုင်းနားလည်ထားဖို့ဘောပေါတာဖို့လိုတယ်နော်။ဒါဆိုလိုတာကလူတွေကလူသားချင်းချင်းစိတ်မှန်တဲ့စေတနာစိတ်မှန်တဲ့မေတ္တာတရားတွေနဲ့ပေါင်းစုပြီးတော့တယောက်ရဲ့အခက်အခဲကိုတယောက်ကူညီနိုင်ပင်ရင်ချင်းဘဝတန်တရားခရီးချမ်းကိုပုံပို့ပြီးတော့အရှင်ပြေအောင်ရှောင်လန်းနိုင်ဖို့မလိုဘူးလားလို့ရနော်ဒါကြောင့်မိတဲ့ဘောင်းတော်တို့အရေးအကြောင်းပြဿနာချင်းငယ်ဒီလိုတရားကျုံလာလို့ရှိရင်မိတ်ဆွေပေါင်းစီမှာချမ်းသာနေလို့မြတ်စွာဘုရားကကြီးမားတဲ့လောကချက်ကိုမြင်တော်မူတဲ့အတိုင်းအဲ့ဒီချမ်းသာကိုစပြီးတော့ဟောတယ်ဒီနေမှာဦးဇင်းတို့ပြည်တော်ကောင်းတော်အောင်လို့ဖိတ်ကောင်းဆွေကောင်းလို့ပြောလိုက်တော့ဦးဇင်းတို့ရဲ့ခေါင်းထဲမှာဖိတ်ကောင်းဆွေကောင်းတို့ရဲ့အကြီးအသေးဖိတ်ကောင်းဆွေကောင်းဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလဲဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့စေတနာတွေအများကြီးရှိတယ်။အဲ့ဒီတွေကသတိတည်းအတပေါ့လေခေါင်းထဲမှာပေါ်လာတယ်။ဖိတ်ဆွေကောင်းဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလို့လို့ဘိရှိကောင်းတို့ရဲ့အင်္ဂါရမြတ်စွာဘုရားတသိက္ကတိသာပြောထားတယ်ဆိုတော့ဘိကောင်းဆွေကောင်းဆိုတာတဲ့ကိုယ့်အပေါ်မှာပြုနိုင်ခဲ့တာကိုပြုပေးတယ်တဲ့အမေကောင်းဆွေကောင်းဟုတ်မဟုတ်ဆိုတာကိုတိုင်းတာကိုပေးတဲ့မျိုးလို့ဆိုရပါစေဟုတ်လားဘိရှိကောင်းဆိုတာက ိုယ်ပေါ်မှာပြုနိုင်နေတာကိုပြုပေးတယ်။ဒါနံပါတ်1။နောက်နံပါတ်2ဘေကောင်းဆွေကောင်းဆိုတာကိုယ်ပေါ်မှာသီးခံနိုင်နေတာကိုသီးခံပေးတယ်တဲ့။ဒီကားလေးကိုမာတာလေးကိုဆိုးတာလေးကိုမကောင်းတာလေးရှိတယ်။သူမသိဘူးမဟုတ်သိတယ်ဒါပေမဲ့အဲ့ဒါကိုမလုပ်ပေးတော့သီးခံပေးတယ်မိတ်ဆွေကောင်းဆိုတာ။နော်။နောက်နံပါတ်3ဘေကောင်းဆွေကောင်းဆိုတာကိုယ်ပေါ်မှာပေးနိုင်နေတာကိုပေးတဲ့သဘောလေးရှိတယ်တဲ့။ကိုယ်ပေါ်မှာသိနေနှမျောဝမ်းမတူပေါ့ဒါကစေတနာတွေမြစ်တာတွေရှိနေတာဆိုတော့ပြုနိုင်ခဲ့တာကိုပြုပေးတယ်သိခံနိုင်ခဲ့တာကိုသိခံပေးတယ်ပေးနိုင်ခဲ့တာကိုပေးတယ်ဒါမေကောင်းဆွေကောင်းတို့မှာရှိရမယ့်အရေးအတွေးတစ်မျိုးလို့လည်းမပြောနိုင်ဘူးလားပြောနိုင်တယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာတစ်ခုစဉ်းစားကြရရှိတာကလူတွေဟာကိုယ့်ရဲ့ပေါ်မှာတပါးသောသူတွေကိုလာရင်မိတ်ဆွေကောင်းတို့ရဲ့အင်္ဂါရက်နဲ့ညီညွတ်အောင်ဆက်ဆံသေးခြင်းများတယ်ကိုယ်ကိုယ်တိုင်ကကိုယ်ဝါရဲ့ပေါ်မှာမိကောင်းရွှေကောင်းရဲ့အင်္ဂါရဲ့နဲ့ညီညွတ်စွာဆက်ဆံပေါင်းသင်းပါရဲ့လားဆိုတာကိုစဉ်းစားမိဖို့အရေးကြီးလို့လားကိုယ်ပေါ်မှာပဲသူတော်ဟာကိုကောင်းတည်ခြင်းနဲ့ကိုယ်ကောင်းသောသူများပေါ်မှာကောင်းရင်လားဆိုတဲ့အပေးမျိုးပေါ့ဒါကအလုံးမအချိန်ခံကြတဲ့တွေးတဲ့တွေးလိုက်တဲ့တွေးတစ်ခုလို့ထင်ပါတယ်နော်အေးအဲ့တော့ဒီနေ့မောင်ကြီးတို့ကိုယ်ကသူများပေါ်မှာသူတို့ပြင်မိတ်ဆွေရဲ့ပေါ်မှာပြုနိုင်ခဲ့တာကိုပြုပေးရလားသိခံနိုင်ရတာကိုသိခံရလားပေးနိုင်ရတာကိုပေးရလားကိုကမမိကောင်းဆွေကောင်းရဲ့အင်္ဂါရက်နဲ့မညီညွတ်ဘူးဆိုရင်ကိုယ့်ရဲ့မိဆွေတွေကလည်းကိုယ့်ပေါ်မှာမိကောင်းဆွေကောင်းရဲ့အင်္ဂါရက်နဲ့ညီညွတ်အောင်ပြောဆိုဆက်ဆံဖို့ဆိုတာမလိုရဲဟုတ်တယ်မဟုတ်လားဒါကြောင့်ပေးတဲ့ကောင်းတော်တို့မိဆွေကောင်းဆိုတာကိုရကျင်နေဆိုရင်အရေးကြီးတာကကိုကိုယ်တိုင်ကမိဆွေကောင်းတို့ရဲ့အင်္ဂါရက်နဲ့ညီညွတ်အောင်ပြောဆိုဆက်ဆံပေါင်းသင်းတဲ့ဖို့မလိုဘူးလားလိုတယ်အဲ့လိုကိုကိုယ်တိုင်ကမိကောင်းဆွေကောင်းတို့ရဲ့အင်္ဂါရက်နဲ့ညီညွတ်အောင်နေထိုင်ပြီးတော့မိကောင်းဆွေကောင်းဆိုတာကိုရအောင်ပြုလုပ်နေရလို့ရှိရင်အရင်ကြောင်ပြဿနာတွေဂျုံလာတိုင်းဂျုံလာတိုင်းသတ္တဝိချမ်းသာခွင့်ဆိုတာမရနိုင်ဘူးလားရနိုင်တယ်နော်ဒါကြောင့်မိတ္တဘောကိုယ်ကောင်းတို့မှုပိကြရဲ့ညာပြန်လို့နဲ့ပြဿနာတွေရှုပ်သွေးလို့နဲ့လူလောကကြီးမှာမိကောင်းဆွေကောင်းရဲ့အကူအညီနဲ့သတ္တနဲ့ချမ်းသာနဲ့လူတယောက်ဖြစ်အောင်ကြိုးစားအားထုတ်ဖို့လိုပါတယ်ဟုတ်ရဲ့လားအဲကြောင့်ဒီတော့ကောင်းတယ်ဗျာဒီကနေ့ညဒုက္ခ၄မျိုးနဲ့ကနံပါတ်၁ချမ်းသာကိုအဲ့လိုမှတ်ကြရမယ်ဟုတ်လားတတိယမြောက်ချမ်းသာကိုဘုရားတို့နည်းနည်းဦးစားပေးပြီးတော့ပြောလိုတဲ့အတွက်ကြောင့်နံပါတ်၁ချမ်းသာကိုဒီလောက်နဲ့ဆုံးတတ်ရအောင်နော်အရေးကြောင့်ပြဿနာကြီးခဲ့တဲ့ကြောင့်တရားဂျုံလာရင်မိကောင်းဆွေကောင်းရှိမှချမ်းသာတယ်နောက်နံပါတ်၂ချမ်းသာကိုဆက်ပြီးတော့ကြောကြရအောင်နော်နံပါတ်၁ချမ်းသာမြတ်စွာဘုရားဘုလိုဆုံးမှသင်ကြားပေးထားပါလေဒုတိယဒုက္ခယာဣတိကရေနဣတိကရေနယတတပြာသောဥစ္စာပစ္စည်းတို့ဖြင့်ယာဒုတိခြင်းအောင်ရေးသိသိနိုင်ရဲ့ဆိုတဲ့ကဒုတိတရားသည်အဋ္ဌိသတိရှိပါကုန်၏သာဒုတိဒုက္ခတို့အောင်ရေးသိသိနိုင်ရဲ့ဆိုတဲ့ကဒုတိတရားသည်ဒုက္ခချမ်းသာလာပြီ။ဘဝမှာယာတပြာဖြင့်တိတဲ့ခြေနဲ့နိုင်တဲ့ရောင်ရဲသေးတဲ့နိုင်တဲ့တတုဋ္ဌိတရားဆိုတာကိုလက်ခံထားနိုင်မှဒုတိယမြောက်ချမ်းသာဆိုတာကိုရှားရလိမ့်မယ်။ဟုတ်။ဒါပဲနဲ့ချမ်းသာနော်။ရောင်ရဲခြင်းတင်းတင်းခြင်းတတုဋ္ဌိတရားလူငယ်လေးတွေနားလည်အောင်ရှင်းရှင်းပြောရရင်ကိုယ်ရနေတဲ့အနေထားကိုယ်ဖြစ်နေတဲ့အခြေအနေကိုခြေနဲ့တဲ့စိတ်မွေးပြီးတော့တစ်နှလုံးစိတ်ဝမ်းအေးချမ်းအောင်နေတဲ့စိတ်ရဲ့ပြည့်မြတ်တဲ့အရေးအတွေးကလေးပေါ့။ဟောတန်တုဋ္ဌိရောင်ရဲတင်းတိမ်နဲ့ကျင်းတဲ့နှစ်သက်တယ်။ဘာလို့ကျင်းတဲ့တာတော့ဘာလို့တက်တဲ့တာတော့ဆိုတော့ကိုယ်ဖြစ်နေတဲ့အခြေအနေလေးခုလောလောဆယ်ကိုယ့်ရဲ့ပြစ်ဆုံးပါအခြေအနေလေးလောလောဆယ်ဖြစ်နေတာလေးကိုဘာလို့နှစ်သက်တယ်ကျင်းတဲ့အာရဒါဘာလို့ခေါ်မလို့ရောင်ရဲတင်းတိမ်ရဲ့သတ္တုတိတရားအဲ့ဒီသတ္တုတိတရားကိုလက်ကင်ထားနိုင်လေဆိုရင်အဲ့ဒီပုဂ္ဂိုလ်ကချမ်းသာတဲ့အကြောင်းဘာမှမရှိဘူးတဲ့နော်ရောင်ရဲရဲ့ချမ်းသာတဲ့ရောင်ရည်ချမ်းသာမယ်ဆိုတော့မရောင်ရည်ဘူးဆိုရင်တော့ဆင်းရဲမယ်ပေါ့ဟုတ်လားဒီနေ့ပါဦးရှင်တို့ပြည့်တော်ဘုရားတို့မြတ်စွာဘုရားရဲ့ဒေသနာတော်တွေကိုနားယူတဲ့အခါမှာဉာဏ်ကလေးတွေဖြစ်အောင်ပြီးတော့စဉ်းစားသလားနားယူရင်ကိုပြီးတော့ဓမ္မယတ္တပေါ်နိုင်တယ်ဆွေးရပါတို့ခုချမ်းသာ၄ပါးကိုဟောတဲ့အခါမှာဆန့်ကျင်ဘက်အသေးသေးလေးတွေကိုတွေးပြီးတော့ဆင်းရဲ၄ပါးကိုလည်းပဲတစ်ခါတည်းနားလည်သွားတဲ့နေပေါ့ဆွေကြပါသည်သောသောကအရေးကြုံလာရင်မိကောင်းရှိကောင်းရှိမှချမ်းသာမယ်ဆိုတဲ့စေတနာလေးရောက်မြန်လာပြီးတော့ဆက်ကျင်ပဲတွေးကြည့်ပါလား အရေးကြုံလာရင်မိကောင်းရွှေကောင်းမရှိဘူးဆိုရင်တော့ဆင်းရဲလိမ့်မယ်ဆိုတာလေ။ဘာကြောင့်ဆင်းရဲမှာလဲ။ဘာကြောင့်ချမ်းသာမှာလဲ။အကြောင်းတရားကိုမျက်စွာပဲဒီခါလေးရှင်းပြသွားတယ်လို့ဆိုနိုင်မလား။အရေးကြုံလာရင်မိကောင်းရွှေကောင်းရှိခြင်းအကြောင်းကြောင့်ချမ်းသာမယ်။အရေးကြုံလာရင်မိကောင်းရွှေကောင်းမရှိခြင်းအကြောင်းကြောင့်ဆင်းရဲတယ်။ဟောအခုလည်းပဲပါချက်ပြောရမယ်တော့။ရှောင်ရဲတင်းတိမ်မှုရှိရင်ချမ်းသာတယ်။ရှောင်ရည်တင်းတိမ်မှုမရှိရင်တော့ဆင်းရဲတယ်တတုတိဆိုတဲ့တရားတည်နေတဲ့ရလာခြင်းရဲ့အကြောင်းတရားပဲအဲ့ဒီရောင်ရည်မှုတင်းတိမ်မှုကိုများများမွေးနိုင်လေသည်ဘဝမှာငြိမ်းချမ်းလေသည်ချမ်းသာလေသည်နော်တတိဘုရားတော်တော်အောင်လို့ကိုကိုယ်တိုင်လည်းပဲတတုတိရဲ့အရသာကိုခံစားရင်းနဲ့တတုတိရဲ့စွန့်ရည်တတိကိုနားလည်ဖို့လိုတယ်ဒီရောင်ရည်မှုတင်းတိမ်မှုဆိုတဲ့တတုတိတရားလေးကသူဖြစ်နေတဲ့အချိန်မှာလည်းပဲတတဝါကိုနှလုံးစိတ်ကအလွန်အေးချမ်းစေတယ်။ကြာတယ်ချင်းကျင့်တဲ့ဆိုတဲ့စိတ်ကလေးကဖြစ်နေသေးပါလည်းပဲနှလုံးစိတ်ကကိုအလွန်အေးချမ်းစေတယ်။နောက်ဆက်တွဲအနေနဲ့လည်းပဲအလွန်မြင့်မြတ်တဲ့ဘက်ကိုတောင်းအားအများကြီးပေးနိုင်တယ်။ဘုရားသူတော်တရားကိုတည်ပြီးတော့အတိတ်ဉာဏ်တို့ရာကြီးအတွက်ဒေတတုတ်ကြီးဆိုတဲ့တရားကအများကြီးတောင်းအားပေးနိုင်တယ်။ဒါကဘုရားတို့စဉ်းစားမိတာလေးကိုအကျဉ်းချင်းပြောရအောင်။ကြောင်ရည်တည်နေလို့ရှင်လောလောဆယ်လေနှလုံးစိတ်ဝမ်းငြိမ်းချမ်းရလေပြီးရင်လည်းပဲသူတော်ကောင်းတရားကိုသိတဲ့အသိဉာဏ်တို့ကိုရရင်မှအများကြီးအထောက်အပံ့ပြုတယ်။ဒါကြောင့်ဒီကြောင်ရည်တည်နေခြင်းနဲ့ချင်းဆိုတာလေးကိုမဖြစ်မနေဝင်ကြရရမယ်။ကြောင်ရည်တည်နေမှုရှိလို့ရှိရင်နှလုံးစိတ်ဝမ်းဘလို့ငြိမ်းချမ်းနိုင်တာလို့ဒါလေးကိုစပြောရင်းနဲ့ဆက်ဆိုရပါလို့မြတ်စွာဘုရားဓမ္မဗလာပါဠိတော်ထဲမှာလေတန်တုံးဖြီပရမဒဏ္ဏဆိုတဲ့ဒေသနာလေးလူတိုင်းရဲ့ကောင်းလေးမှာရှိမဲ့ခြင်းပါတန်တုံးဖြီပရမဒဏ္ဏဒီလိုကတော့ပြောတာလေဗျတန်တုံးဖြီရောင်ရည်တင်းတင်းချင်းတည်ပရမဒဏ္ဏအမုံမြတ်ဆုံးသောဥစ္စာဖြစ်စီတဲ့ဟောရောင်ရည်ချင်းကိုအမုံမြတ်ဆုံးသောဥစ္စာဖြစ်စီလို့ဆိုတော့ဗျာဟောတယ်ဥစ္စာဖြစ်စီနဲ့ခိုင်းနှိုင်းပြီးတော့ဟောထားတာလေးကိုဦးသိန်းကတော့အလုံးမသဘောကျတယ်ဥစ္စာပစ္စည်းတွေထဲမှာတော့သူကအလွန်ကြီးဆုံးတန်ဖိုးအကြီးမားဆုံးဥစ္စာပစ္စည်းဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားဟောပါလေဒီဥစ္စာပစ္စည်းကမျက်စိနဲ့လည်းမြင်လို့မရ၊ကံလို့တွေ့လို့လည်းမရ၊ဘာနဲ့မှလည်းလဲလို့မရဟုတ်လားဘာလို့ဒီတန်တုံးကြီးဆိုတဲ့ရှောင်ရည်တင်းတင်းမဟုတ်ဘူးအမျက်ဆုံးဥစ္စာပစ္စည်းကိုပြောရတယ်အဲဒီဥစ္စာပစ္စည်းကိုပိုင်လို့ရှိရင်တခြားဘယ်လိုဥစ္စာပစ္စည်းကိုပိုင်ဆိုင်မှုကြောင့်ဖြစ်လာတဲ့ချမ်းသာဒုက္ခမျိုးမဆိုတဲ့သူကသာမတ်တယ်ဘလို့ဥစ္စာပစ္စည်းတွေကိုဘယ်အတိုင်းတာစီပဲပိုင်ဆိုင်လို့ဒါဒါတန်တုတ်တိဥစ္စာပစ္စည်းကိုပိုင်ဆိုင်လို့ဖြစ်ရတဲ့ချမ်းသာကိုမမီဘူးဘလို့ကကြီးမှာရောင်ရည်တင်းတွေကိုမရှိရင်ဥစ္စာပစ္စည်းတွေကိုဘလို့ပဲပိုင်ဆိုင်ကြတာတကယ်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးဟုတ်လားဘယ်လိုပိတကောင်တော်လို့နည်းနည်းလေးစဉ်းစားကြရတာဒါလေးဒီကောင်ပြောခြင်းလေးကလောကမှာလေကြီးစုံနေမကြီးစုံဘူးဆိုတာကပိုင်ဆိုင်မှုအလေးများပေါ်မှာအဓိကမူတည်မယ်လို့အရင်ကတော့မထင်ဘူး။ရောင်ရည်မှုရှိခြင်းမရှိခြင်းပေါ်မှာအဓိကမူတည်မယ်လို့ထင်တယ်။ရောင်ရည်မှုရှိရင်ပြည်စုံတယ်ဆိုတဲ့ခန္ဓာချက်ကိုလွယ်လွယ်နဲ့ရနိုင်တယ်။ရောင်ရည်မှုမရှိရင်ပြည်စုံတယ်ဆိုတဲ့ခန္ဓာချက်ကိုလွယ်လွယ်နဲ့မရနိုင်ဘူး။ကိုယ်စားပစ္စည်းတွေဘယ်တော့ပဲပိုင်ဆိုင်ကြတာအာမရနိုင်နေဘူး၊မရောင်ရည်နိုင်နေဘူး၊မကျင့်တတ်နိုင်နေဘူးဆိုရင်တော့သူ့ဘဝမှာလိုအပ်ချက်တွေကအများများနေမှာဖြစ်တဲ့တွေ့ကြောင်ကြည့်ရုံနဲ့ပုံပုံတရားလို့ဆိုနိုင်မလားဘလို့မှဆိုလို့မရဟုတ်လားအချို့များများပိုင်ကလေးညာများလိုချင်နေလေဒီလိုဖြစ်တာရောရှိဘူးလားရှိတယ်ပိုင်ဆိုင်မှုတွေအရင်ကြီးမများနေလေလို့ရှောင်ရင်းတင်းတင်းမှုထားနိုင်လေဆိုလို့ရှိရဲ့သူ့ဟာမှာလိုအပ်ချက်တွေအရင်မများတဲ့အတွက်ကြောင့်ကြည့်ရုံနဲ့ဆိုတဲ့ခန္ဓာချက်ကိုလွယ်လွယ်နဲ့မရနိုင်ဘူးလားဆန်းနိုင်တယ်ဒါကြောင့်မိသက်ပေါင်းတော်လို့ဒီရောင်ရင်းတင်းတင်းမှုဆိုတဲ့ဥစ္စာပစ္စည်းတွေဘယ်လိုဥစ္စာပစ္စည်းမျိုးထက်မချို့ချမ်းသာဒုက္ခကိုပုံမပြီးတော့ဖြစ်စေတယ်။ရှောင်ရင်းမှချမ်းသာတယ်မရောင်ရင်းရင်အချမ်းသာဘူး။ဟုတ်လား။နောက်ပြီးတော့ဒီရောင်ရင်းမှုရှိလို့ရှိရင်ရင်းမြစ်တဲ့ဘက်သူတော်ကောင်းတရားကိုတည်တဲ့အသိဉာဏ်တွူကိုရာရေးဘက်မှာညှောစွာကျွမ်းပေးတယ်လို့ဆိုတော့အရင်ပြောရတယ်နော်။အဲ့ဒီအချက်လေးကိုလည်းပြည့်တဲ့လို့စဉ်းစားကြည့်နေခြင်းတဲ့။ရှင်တို့ဒါတော်မြတ်ကြီးအခါတော်မှာတပါးနဲ့ကိန်းအောင်ပြီးတော့အလုံးမြင့်တဲ့အတွေးတွေကိုသိပြတယ်။တ ဲ့ဒါကိုမြတ်စွာဘုရားကအကြောင်းတော်ကနေပြီးတော့ရှင်တို့ဒါမထင်မြတ်တွေးနေတဲ့အတွေ့အကြုံကိုမြတ်စွာဘုရားစိတ်တော်နဲ့ပြည်နေအဲ့ဒီအတွေ့အကြုံကိုမြတ်စွာဘုရားကပဲချက်ပြီးတော့အတည်ပြုပေးတယ်လို့ဆိုရပါစို့မဟာဝိတ္တကမဟာပုရိသဝိတ္တကသုတ်တံဆိုပြီးတော့ဒီကုထုပါဠိတော်မှာမှတ်တမ်းတင်ထားတာရှိတယ်အဲ့ဒီအတွေ့အကြုံတွေကအတွေ့အကြုံတစ်ခုဘာပြောတာလဲဆိုတော့ကံတုတ်တီဆိုတဲ့ရောင်ရဲမှုမရှိတဲ့ပုဂ္ဂိုလ်အတွက်သူတော်ကောင်းတရားဆိုတာမပြည့်စုံနိုင်ဘူးတဲ့ဟောရောင်ရဲမှုမရှိရင်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးတဲ့ရောင်ရဲမှုရှိမှသာလေသူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာလို့သူ့ရဲ့ချက်ပြည့်တဲ့ဉာဏ်နဲ့အဲ့လိုအဖြေမှကိုသူတွေးမိရဲ့သဘောပိတဲ့ဘောင်းသူတော်ကောင်းတို့အရှင်တို့တွေဘယ်တိုင်းတားရှိနားလည်မလဲငယ်တွေကသာအရှင်တို့လည်းဒီကိတနာလေးတွေကိုကြားလို့ပါတယ်ကြောင်ရဲမှုရှိမှသူတော်ကောင်းတရားပြည့်စုံနေတာကြောင်ရဲမှုရှိရင်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးဆိုတဲ့ဒေသနာလေးဒါကကြီးလာတယ်ပို့ပြီးတော့သဘောပေါက်ရတယ်လေပေါ့ကြောင်ရဲမှုမရှိဘူးလောဘရဲ့လောဘပဲနိုင်နေတယ်ဟောတလို့ဒီနဲ့လောဘဆိုတာက၆ယောက်ကြီးစัจကျင်နေဘူးလားစัจကျင်တော့လောဘကရပ်ပြီးရခြင်းရပ်ပြီးရခြင်းရဲ့အဲ့လိုလောဘရဲ့အလိုကိုသာနိုင်နေပဲလို့ရှိရင်ညင်းညက်တဲ့ဘက်ကိုဥလှေကိုသူတော်ကောင်းတရားကိုပြည့်ဖို့အတွက်သူမစင်သာမိဘူးစင်သာပြီတော့လည်းအချိန်မပေးနိုင်။ဇမီးရဖို့ပဲကြိုးစားနေရတာနဲ့ပဲသူတော်ကောင်းတရားဘက်ကိုအချိန်မပေးနိုင်။အလိုရည်ရဲ့ပင်ကိုသဘောဆိုတာကလည်းပဲအဲ့ဒီလောဘကြီးစိုးမှုရဲ့အောက်မှာပဲရှိနေတာ။ဘိတ္တတို့ကြောင့်ဟောရဲရထပါလမတိယသောဘုရားဟောပြထားတဲ့ဓမ္မဒေသတရား၄ပါးကိုသိရလို့လူပေါင်းကိုဆော့ပါပြီးတော့ယဟန်ပေါင်းကိုဝင်ရောက်ခဲ့တယ်ဆိုတာနဲ့ဖတ်သက်ပြီးတော့ဓမ္မုတ်ဒိတာ၄ပါးနောက်ဆုံးဓမ္မုတ်ဒိတာတရားကဘာပြောတာလဲဆိုတော့ဥနောလောကအတ္တိတော်တဏှာတော်ဒီကောမဟာရာဇာဟောဒီလောကကြီးဟာတဲ့ဟောဒီလူသားတွေဟာအဓိကပြောလိုက်ဥနောတဲ့အမြဲတမ်းရုပ်လျော့နေတယ်ပြီးဝနေတာမဟုတ်ဘူးပြည့်စုံနေတာမဟုတ်ဘူးလိုအပ်နေတယ်လို့ပြောတာသူတို့ကဘုအမြဲတမ်းလိုအပ်ချက်တွေနဲ့နေတာပြည့်စုံမှုတွေနဲ့နေတာဟောကုနောတဲ့အမြဲတမ်းရော့နေတယ်တဲ့ပြည်နေတာဟောဟုတ်လားဘလို့မြားတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်သူပြည်နေတယ်လို့သူ့မှာခန္ဓာချက်မရှိဘူးသူ့မှာလိုအပ်ချက်ရှိတယ်ဟုတ်လားဒါကြောင့်တတ္တဝါတွေဆိုတာလိုအပ်ချက်ကိုကြီးနဲ့နေတာကုနအမြဲတမ်းရော့နေတယ်အတိတ်ကတည်းကရောင်ရဲတဲ့သင်္တိနဲ့ရှင်းတတ်တယ်ဆိုတာရှိကုန်မရှိဘူးတဲ့ဟောတတ္တဝါတွေရဲ့အမြင်ကိုသဘောတော့ရောင်ရဲမှုဆိုတာမရှိတဏ္ဍာတာတဲ့တဏ္ဍာတာဆိုတာအလိုဆန္ဒခိုင်းတဲ့အတိုင်းလုပ်ပြရတဲ့ပြောပြရတဲ့တွေးပြရတဲ့အလိုဆန္ဒရဲ့ကြေကျော်နေများတာဖြစ်တယ်လို့ဒါမျိုးဆိုပြန်ညွှန်ပြထားဟုတ်လားအတ္တကံတို့တရားနဲ့ရောင်ရင်းသိနေမှုတရားနဲ့ဒီလောဘကိုမသိနိုင်ဘူးမသိနိုင်ဘူးထိချုပ်မပေးနိုင်ဘူးဆိုရင်လောဘနဲ့ကြီးသွားတာကိုခိုင်းရပြီးတော့ဒီလောဘခိုင်းတာကိုလွှင့်ရင်းပြောရင်းနဲ့ပဲအလွန်တရားဖြစ်နိုင်ရေးအားကြီးတဲ့တမိုးရှိတဲ့လူ့ဘဝလေးကနှမျောစရာပုံသွားမှာပဲဟုတ်တယ်မဟုတ်လားတကယ်ရှင်ကြည့်ဒီကမ္ဘာလူအင်းတို့ရဲ့ရထားတဲ့အနေအထားလေးကစစ်မှန်တဲ့အဆုံးအမတော့လို့ဆိုရတဲ့ကာလတော်ရဲ့ကြီးနေတဲ့တွေ့ရတယ်အသိဉာဏ်ရှိတဲ့လူသားတယောက်လည်းဖြစ်ရတယ်ဒီအခြေအနေလေးကတကယ်တော့တံမိုးဖြစ်လို့မရတဲ့အခွင့်အရေးပဲဘာလို့တံမိုးဖြစ်လို့မရတဲ့အခွင့်အရေးလို့ပြောရလဲဒုက္ခကတိချုပ်ကြီးရာနိဗ္ဗာန်ဆိုတဲ့တရားလုံးတရားမြတ်ကိုမျက်မှောက်ပြုနိုင်အောင်အထုခွင့်ရလို့ကိုယ်ကကြိုးစားမယ်ဆိုလို့ရှိရင်ကိုယ်ကအသုံးချမယ်ဆိုလို့ရှိရင်ဒုက္ခကတိငြိမ့်ဒီအချိန်ကောင်းကျိုးရတတ်တယ်မရနိုင်ဘူးလားရနိုင်တယ်ဒီအခွင့်အရေးလေးကဟုတ်လားအဲ့ဒီလိုအနေထားပေါင်းလေးကိုတကယ်လို့သာကြောင်ရဲမှုမရှိဘူးလောဘတဏှာကြီးစိုးတာကိုပဲအမြဲတမ်းသာခံရမယ်ဆိုရင်အဲ့ဒီအခွင့်ပေါင်းလေးကလောဘခိုင်းတာကိုလုံရင်းနဲ့ပဲပြီးသွားမှာပြီးတော့လည်းဘာမှထူးတာမဟုတ်ဟုတ်တယ်မဟုတ်လားဒါကြောင့်ရဲ့တော်ဘုရားကရောင်ရဲမှုမရှိရင်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးဆိုတာအဲ့ဒါကိုပြောတာရောင်ရဲမှုရှိတဲ့ပုဂ္ဂိုလ်ကြတော့ဘဝမှာမြတ်မြတ်တရားသူတွေးတဲ့ဘလို့ဝင်တွေ့လို့ဖြစ်လာလို့ရှိရင်ဘုရားရှင်သာသနာနဲ့တွေ့ရတဲ့လူသားတရားအနေနဲ့ပစ္စည်းဥစ္စာပုံများရေးတစ်ခုတည်တာနဲ့အဓိကကြတဲ့လုံမှန်မဟုတ်ဘူးလို့သူကောင်းကောင်းနားလေတယ်ဟုတ်တယ်လို့တည်းနဲ့နေမယ်အောင်လို့ကြိုးစားကြရမှာပါအကြီးပွားရေးတွေကိုအရင်တို့ပိတ်ပင်ပြီးတော့ဟောနေတာမဟုတ်ပါဘူးဟုတ်လားသို့တော့မြတ်မြတ်တရားတော်ရှိဖို့မလိုဘူးလားတို့လည်းနော်ခန္ဓာဝင်ရှိတဲ့မိသားစုတဝင်ရှိတဲ့အခါသာရရအစဉ်ပြေအောင်လို့သူ့ရဲ့ဆွေရည်တက်တည်နဲ့ကြိုးစားကြရတယ်အားထုတ်ကြရမယ်ပေါ့သို့တော်လည်းပဲတစ်ခါမှလည်းပဲညစ်ညစ်တဲ့သလုံးစိတ်ဝမ်းကိုငြိမ်းချမ်းစေတဲ့မ မင်္ဂလာသိတဲ့အတိတုဉာဏ်သူကိုရအောင်ကြိုးစားအထုတ်တဲ့အလုပ်တွေကိုလည်းပဲတွက်ပြပြီးတော့လုပ်ဖို့မလိုဘူးလားလို့ရတချို့ကြတော့မမျှတာအဲ့ဒီလိုသူတော်အောင်ရဲ့ဘက်မှာအထုတ်တာကအလွန်အားနည်းရပြီးရင်ရဖို့ရပြီးရင်ရဖို့ဒီဘက်ကိုပဲအရင်အားခံအဲ့ဒီတော့ဘာဖြစ်လို့ဆိုတော့လူရဲ့စိတ်လူရဲ့စွာဆိုတာကတော့စိုက်တဲ့နေရာမှာစူးသွားတာပါပဲပစ္စည်းဥစ္စာကိုဆံရရင်တော့ပစ္စည်းဥစ္စာကတော့အထိုင်လျောက်တော့ရမှာပါပဲကျတော့ဘုရားလည်းဟောတာကပစ္စည်းပေါ်ခြင်းဘာလို့အောင်ဆိုအဓိကအကြောင်းတရားကဝိရိယလို့ဒီလိုဟောတာကိုဟုတ်လားသို့တော်သူတော်ကောင်းတရားကိုရှာဖွေတဲ့ကိစ္စမပါဘူးအဲ့ဒီအတုပ်မပါဘူးဆိုရင်တော့ပစ္စည်းတွေတော့ပေါ်နေနေများလိမ့်မယ်ရှာတာကိုပေါ်မှာပေါ့ဟုတ်လားဒါပေမဲ့စိတ်ချမ်းသာမှုတော့အပြေဝရမှာမဟုတ်ဉာဏ်ရမှုကိုလည်းအပြေဝရမှာမဟုတ်ဘူးကျင့်တဲ့မှုကိုလည်းအပြေဝရမှာဟုတ်ဒါကြောင့်ပစ္စည်းဥစ္စာကိုရှာဖွေဖို့လိုတယ်လို့သူတော်ဘုရားကြီးဟိုတော့မုံမြတ်တဲ့ဥစ္စာပစ္စည်းကိုပေါ်ရှာဖွေဖို့မလိုဘူးလားလို့လေပစ္စည်းတော်ရှာမှရတယ်ဆိုမှတော့ပစ္စည်းတဲ့အရာကြီးတန်ဖို့ရှိတယ်သူတော်ဘုရားဆိုတာလည်းမရှာရင်မရပါဘူးဒါကြောင့်လဲဆိုတော့ဘုရားကရှာဖို့ရင်းဆိုတာကကာမေတနာတဲ့ကာမကိုရှာတာရှိတယ်ဒီကျုပ်ဆိုတာဒီထဲမှာအကျုံးဝင်တယ်ပေါ့နော်ဘဝေတနာတဲ့ဘဝကိုရှာတာရှိတယ်မြင့်မြတ်တဲ့ဘဝတွေကိုချွတ်ရခြင်းလို့ကုသိုလ်ကောင်းတွေလုပ်ရတာဖြစ်ဘူးလားရှိတယ်နောက်ဇမစရိယေတနာမြတ်သောအချက်ကိုရှာရဲဆိုတာလေရှိတယ်သူတို့ရှာပွေခြင်းသုံးမျိုးဟောတာလည်းရှိပါတယ်ဒါကြောင့်ဘိက္ခာကောင်းသူတို့ကတော့ရှာပွေမှုဆိုတာလေကမျက်မျက်တတာလေးသွားနိုင်ရင်မကောင်းဘူးလားဒီဒါကလောကီလူသားတွေအတွက်ပြောရတာပေါ့နော်သွားနိုင်တယ်ဆိုလို့ရှိရင်သူတို့ကောင်းတဲ့အကိုရောက်ချပြီးတော့ရှာနိုင်မယ်ဆိုရင်ကိုတို့တော့ကောင်းနေတယ်စောစောဒုက္ခအေးသွားတာပေါ့ဒီဈေးဥစ္စာတွေကိုရှာလို့ဒီဈေးဥစ္စာဘယ်တော့ပဲပေါ်ပေါ်ပစ္စည်းတွေပဲပေါ်သွားတာကဒုက္ခတော့မငြိမ်းပါဘူးပညာတွေကိုတံပိုးထားလို့ခေပညာတွေကိုဘယ်တော့ပဲတက်အောင်တင်တယ်ပညာတည်းကြီးတော့ဖြစ်မှာပဲဒါပေမဲ့ဒုက္ခတော့မငြိမ်းပါဘူးဟုတ်လားသူတော်ကောင်းတရားရဲ့တံပိုးကိုနားလည်ပြီးတော့သူတော်ကောင်းတရားကိုရှာလို့သာရခဲ့မယ်ဆိုရင်တော့ဒုက္ခနည်းနေလူရင်းကိုနားလည်ဖို့လိုတယ်နော်အေးဒါရောက်ပြီတဲ့ကောင်းသူတော်တို့ရောင်ရင်းမှုရှိတဲ့ပုဂ္ဂိုလ်ကသူတော်ကောင်းတရားပြည့်စုံနိုင်တယ်ဆိုတာအဲ့ဒါပဲမြတ်မြတ်တရားတွေ့တဲ့တည်းသူတော်ကောင်းတရားသိရတဲ့အတွက်အချိန်ပေးနိုင်တယ်အချိန်နဲ့အချိန်နဲ့လောဘရဲ့သွန်ပေါ်တာကိုသူမခံဘူးဆိုတဲ့အတိတ်ရဲ့ဟုတ်လားဒါကြောင့်ဘေးသက်ကောင်းသူတော်တို့မစိုးနိုင်နဲ့မပြီးနိုင်တဲ့လောဘရဲ့အလိုကိုလိုက်ပြီးတော့ဆင်းရဲဒုက္ခတွေနဲ့ပူပူလောင်လောင်နေသွားမလားသူတို့အဲ့ဒီလောဘကိုကြောင်ရင်းမှုဆိုတဲ့သတ္တုတရားနဲ့ဒိတ်ချုံဒိတ်သိမ့်ပြီးတော့သတ္တုတရားရဲ့အရာတွေကိုခံစားပြီးတော့ကြီးကြီးငယ်ငယ်အေးအေးချမ်းချမ်းငြင်းငြင်းချမ်းချမ်းနေသွားမလားဆိုတာကတော့ကိုယ့်ရဲ့မင်္ဂလာစွာသိနိုင်ပြင်နိုင်တဲ့အသိဉာဏ်ပေါ်မှာမူတည်ရဲ့ပေါ့ဟုတ်လားဒါလည်းပဲလူလည်းတစ်ခါလာမဟုတ်ဘူးနော်တချို့ကလောကီဘက်ကိုအလုံးအားတန်တဲ့အခါကျတော့ဒါတွေကိုစီးပွားရေးတွေကိုပိတ်ဆို့တယ်လို့ဆွဆွဲတဲ့လူတွေတောင်ရှိသေးတာပေါ့ဟုတ်လားဒါတော့တပိတဲ့ဘောင်းတော်ဘောင်းတို့မျက်စောပြားကတော့ရိုးရိုးရှင်းရှင်းလေးပဲအလုံးကိုကြည့်တော်မူတဲ့သက်မညူတာဉာဏ်ကြီးနဲ့ကြည့်ပြီးတော့ဒါအမှန်ကဟောရတာပဲကြောင်ရင်းရင်ချမ်းသာတယ်မယောင်ရင်းရင်ဆင်းရဲတယ်တဏှာနဲ့ချမ်းသာတော့ပြောရင်မကုန်နိုင်ဘူးနော်ဒီချမ်းသာလေးမျိုးကတမျိုးတမျိုးကိုရှုတော့မှအလုံးတရားမှကျင့်ပြန့်တယ်။ဒါပေမဲ့တို့တတိယချမ်းသာကိုဦးစားပေးပြီးတော့ပြောရင်ပါလေ။ဒါကြောင့်ဒုတိယချမ်းသာကိုလည်းဒီလောက်နဲ့ပြီးရအောင်နော်။ချမ်းသာဘယ်နှမျိုးပြောခဲ့ပြီလဲ။နှမျိုးပြောခဲ့ပြီနော်။အရေးကြောင်ချမ်းသာခြင်းရဲ့ဆုံးတရားကျိုးလာတဲ့မိတ်ဆွေကောင်းရှိမှချမ်းသာပဲ။လောဘရဲ့လူကိုယ်ကြီးအရင်တိုင်းနေနေပဲနဲ့လောဘဓာတ်ကိုတတုတ်ကြီးဆိုတဲ့ကြောင်ရဲ့နဲ့ချိန်သိမ့်ပြီးတော့ကြောင်ရင်မှုတင်းတိမ်မှုကျဉ်းတတ်မှုရှိမှချမ်းသာမယ်ဆိုတာလေ။နောက်ကြည့်လို့နံပါတ်3ချမ်းသာဆက်သွားရအောင်နော်။နံပါတ်3ချမ်းသာဆက်တော်ပြားဘယ်လိုဆုံးမထားလဲ။ဘုံယံဒုက္ခဇီဝိတာသင်္ခယပိဇီဝိတာသင်္ခယပိအသက်ကိုမှနေသောကာလမှာဘုံယံကုသိုလ်ကောင်းမှုတွေဒုက္ခချမ်းသာလေ။ဟုတ်။ကွယ်တော်နိစ္စယောက္ခတိကာလမှာကုသိုလ်ကောင်းမှုတွေချမ်းသာလေ။ဆိုလိုတာကတေဂာနီမှာကုသိုလ်ကောင်းမှုရှိမှချမ်းသာတယ်လို့ပြောတာဒါလေးကိုတော့ဘုရင်တို့အခြေတင်ဝင်နေတယ်ပြောရမှာလေဟုတ်လားဘာလို့လဲဆိုတော့ဒီတတိယချမ်းသာကအလွန်တရာမှအရေးပါတဲ့ချမ်းသာဖြစ်တယ်တော့တေဂာနီမှာကောင်းမှုရှိမှချမ်းသာမယ်ဆိုတဲ့ဒီစကားလေးအလွန်တရာမှတ်သားစရာကောင်းတယ်လို့အလွန်တရာမှလည်းစဉ်းစားစရာကောင်းတေဂာနီမှာကောင်းမှုရှိမှချမ်းသာတယ်ကိုယ်စီသေးကဘလို့ထိသေးသေးမို့ဝင်နားလေထားလေဆိုတာလေးစစ်စစ်ကြည့်အောင်ဒီကနေ့နေထားလေးကိုတက်နိုင်တဲ့မိမိဆက်ဆက်လေးစိတ်ကူးလေးနဲ့ရောက်ကြည့်ကြပါတေတော့မယ်ဆိုတဲ့နေထားမျိုးမှာကိုတစ်တလုံးမြတ်ထုတ်ခဲ့ရတဲ့တံပိုးထားခဲ့ရတဲ့ ောဥစ္စာပစ္စည်းတွေရှိတယ်။အတိုင်းဝိုင်းတွေ၊ရှင်မျိုးတွေ၊သားချင်းတွေ၊မိသားစုဝင်တွေရှိတယ်။နောက်ဆုံးမိမိခန္ဓာကိုယ်ကြီးရှိတယ်ပေါ့။အဲ့ဒါတွေအကုန်လုံးကအဲ့ဒီတေကာလီအချိန်မှာကိုယ့်ကိုယ်မှာတက်တာမှု၊မချမ်းသာမှုပုံမှာအဖြစ်ရှိနေတော့ဘာမှအသုံးမချဘူးလို့ပြောလို့ရမှာဟုတ်။သူတို့အသုံးချတဲ့ level ကမသေးခင်ပဲ။ရှင်းရှင်းလေးတော့သူတို့ပဲဒီမှာသုံးချတယ်လို့နေရင်မသေးခင်မှာသုံးချတယ်။ဒါပေမဲ့သေးပြီဆိုတာနဲ့အဲ့ဒါကအပြီးပိုင်ရှုမှတော့မှဖြစ်တယ်ဆိုရင်ကိုယ့်အတွက်ချမ်းသာမှုမှာဘာထောက်မှုမှာမဖြစ်ရှင်နိုင်။ပစ္စည်းဥစ္စာတွေမရှိဘူးမဟုတ်ရှိတဲ့ဘေးမှာနော်။ချီရတဲ့မြင်လို့ရတဲ့ပုံပုံလေးမရှိဘူးမဟုတ်ရှိတဲ့ဘေးမှာတို့တို့ရှိနေတာပဲ။ကိုယ့်ကနေမှာကိုယ့်ကိုယ်ပဲအခက်အခဲဖြစ်နေတယ်။ဟုတ်လား။အဲ့ဒီအခြေအနေမျိုးမှာကိုယ်တကယ်အားကိုးရမယ်ကိုယ့်ဘက်ကမမမမရက်ပြီးတော့တောက်တော့ကံကကိုယ့်ဘက်ကိုတက်တရာရစီမယ်ချမ်းသာမှုဖြစ်စီမယ်အရာကတော့ကိုပြုထားတဲ့ကောင်းမြတ်မှုပဲရှိတယ်။ကိုပြုထားတဲ့ကုသိုလ်ကောင်းမှုတွေပဲရှိတယ်။ဒီနေမှာကုသိုလ်ကောင်းမှုဆိုတာကလည်းလည်းဘယ်ကအခြေကြီးနော်ဒါနာကောင်းမှုလောက်တဲ့စိတ်ထဲပြင်းနေလို့မပြည့်ကြုံဘူးဟုတ်လား။သီလဆိုတဲ့ကိုကျင့်တရားနတ်ဆွေဆိုင်မှုဆိုတဲ့သမာဓိတရားမမကံကသိမြင်နားလည်မှုဆိုတဲ့ပညာတရားဒီကုသိုလ်ကောင်းမှုမှန်မြတ်ဒီတေဂာနီအချိန်မှာကိုယ့်ကိုချမ်းသာမှုကိုဖြစ်စေမယ့်အရာတွေဟုတ်လားဒါကြောင့်ပြည့်တဲ့ဘုန်းတော်တို့တည်ရင်ချမ်းသာဆိုတာအဖက်ဘက်ကနေပြီးတော့တွေးကြည့်လေလေအရေးကြီးလေလေဆိုတာကိုသိရပါသိရလေလေပါပဲမတည်ခင်မှာချမ်းသာဖို့ထက်တေဂာနီမှာချမ်းသာဖို့ကပိုပြီးတော့အရေးပါပါပဲဒီစကားလေးကိုအရင်တော့ပိုပြီးတော့ထင်တာမြင်တာရှိအောင်ပြောရင်လေးမတည်ခင်မှာချမ်းသာဖို့ထက်ဒီကနေ့မှာချမ်းသာဖို့ကပိုအရေးကြီးတယ်ဆိုတဲ့စကားမတည်ခင်လည်းပဲချမ်းသာဖို့အရေးကြီးတာပါပဲချမ်းသာအောင်ဆောင်ရှိတဲ့များကြိုးစားကြရမှာပါပဲသို့သောဒီကနေ့မှာချမ်းသာဖို့ကမတည်ခင်မှာချမ်းသာဖို့ထက်ပိုအရေးပါတာကတော့အမှန်ပဲဟုတ်လားဒီကနေ့မှာအချင်းရေကိုနော်ဒီနေ့မှာဝင်ရောဒီကနေ့မှာချမ်းသာတယ်ဒီကနေ့မှာချင်းရတယ်ဆိုတာမပြောရဘူးတူတူလေးပြောရရင်တော့ကုသိုလ်ကောင်းမှုတွေနဲ့သေးတယ်၊စိတ်ကောင်းလေးတွေနဲ့သေးတယ်ဆိုတော့ဒီကနေ့မှချမ်းသာတယ်။အကုသိုလ်တွေနဲ့သေးသွားတယ်၊ရုံးရတဲ့စိတ်တွေနဲ့သေးသွားလို့ဒီကနေ့မှဆင်းရဲတယ်ပေါ့။အဲ့တော့မသေးခင်မှချမ်းသာဖို့လည်းရေးပါမယ်။ရေးမပါဘူးလို့ဆိုတာမျိုးချမ်းသာအောင်လည်းကြိုးစားကြရတယ်။နော်။ဒါပေမဲ့ဒီကနေ့မှချမ်းသာဖို့ကကိုယ်အရေးပါ။မသေးခင်မှမဆင်းရဲဖို့လည်းဒီကနေ့မှမဆင်းရဲဖို့ကကိုယ်အရေးကြီး။ဘာဖြစ်လို့လဲ။မတည်ခင်ဆင်းရဲတယ်ဆိုတာဘယ်တော့မှဆင်းရဲဆင်းရဲသူတို့ဆင်းရဲနိုင်လားဒီလိုဆုံးတဘောပေါ့ဒီကနေ့ဆင်းရဲပြီဒီကနေ့အချမ်းသာမှုဆိုရင်တော့ဆင်းရဲတာကြီးကအလုံးကြာမြင့်စွာရှိလျက်သွားနေတယ်ဒီကနေ့ဆင်းရဲလို့ရှိရင်ဆင်းရဲတဲ့ဘဝရောက်မှာပဲလေဒါကသင်ရှားနေတာဟုတ်တယ်မဟုတ်လားဒီကနေ့မကောင်းတဲ့စိတ်တွေနဲ့ကြောက်ကြောက်ရွံ့ရွံ့စိတ်တွေလက်လက်တုန်တုန်လှုပ်လှုပ်ဒီကနေ့ရဟန္တာမလေးဘဝအကြောင်းမသိခန္ဓာအကြောင်းမသိဘာမှလက်မခံနိုင်ပဲနဲ့ကြောက်ရွံ့တိတ်တက်တုန်လှုပ်ပြီးတော့မစွန့်ခြင်းမလွတ်ခြင်းပဲနဲ့စုစုပေါင်းပေါင်းကြီးတည်သွားမယ်ဆိုရင်တော့တေးကြတယ်အပေသေးပုံကိုရောက်လို့ခင်ဟုတ်လားအပေသေးပုံဆိုတာကလည်းပဲတစ်ခါရောက်ပြီးရင်လူမြောက်ဖို့အလုံးခက်ခဲတဲ့နေရာဆိုတာလည်းပေးတယ်လို့ကြားလို့ရတယ်ဟုတ်လားတရားဒီကနေ့မချမ်းသာတာကအလွန်ဆုံးတဘောဝပဲဟုတ်မမတည်ခင်မှာမချမ်းသာတာကအလွန်ဆုံးတဘောဝပဲဒီကနေ့မချမ်းသာတာကြီးကအလွန်မဆိုးဘူးလားဆိုးတယ်တို့တရားပြည့်တဲ့ဘောတော်တို့မတည်ခင်မစင်ရဖို့တဲ့တေဂာနိမစင်ရဖို့ကပို့ပြီးတော့အရင်မကြည့်ဘူးလားအရင်ကြည့်တယ်တရားတေဂာနိမှာမစင်ရဖို့အတွက်တတိယပြည့်တေဂာနိမှာချမ်းသာဖို့အတွက်ဒီတတိယဒုက္ခနဲ့ပြည့်စုံဖို့အတွက်ကုသိုလ်ကောင်းမှုကိုများစွာပြုလုပ်ကြဖို့မလိုဘူးလားလိုတယ်ကုသိုလ်ကောင်းမှုရှိမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ဉာဏ်ရဲ့အဲ့ဒီကောင်းမှုကိုလက်ဆုပ်လက်ကမ်းပြုဖို့ပြီးတော့ငါလုံးတဲ့လုံးလိုက်တာကိုလုပ်ခဲ့တယ်လူဘဝကြီးရောက်တော့ပါတည်တရားရှိတော့လည်းတည်ဖို့ပဲရှိတာပဲပြတတ်နိုင်မလို့တက်နိုင်တဲ့ကိစ္စမှမဟုတ်ဘူးဟုတ်လားအတကောကောင်းမြတ်မှုရှိတယ်ဆိုလို့ရှိရင်တည်ခြင်းတရားကိုဘာမှကြောက်ရွံ့စရာထိတတ်စရာတုံ့လို့စရာအကြောင်းမရှိဘူးဘုရင်တော်များသောအားဖြင့်ကုသိုလ်ရှင်တတ္တဝါတွေတည်ခြင်းတရားကိုကြောက်ကြတယ်ဆိုတာငါသိရင်ဘယ်ဘဝပြန်ရောက်နိုင်မလဲဆိုတဲ့တည်ကြံတဲ့အနာဂတ်ရေးချောင်းကြောက်ကြတာလည်းပဲဒါအလွန်တရာမှမကြခိုင်တော့များမယ်ရှင်းပါတကယ်လို့လားကုသိုလ်ကောင်းမှုကြည့်ုံတဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုယုံကြည်မှုရှိတယ်။ကောင်းမှုနဲ့ကြည့်ုံတဲ့ပုဂ္ဂိုလ်ဒီဉာဏ်ရဲ့ဘဝကိုရောက်သွားတဲ့အကြောင်းဘာမှမရှိဘူးလို့သူ့ကိုယ်သူယုံကြည်မှုရှိတယ်။အဲ့လိုဆိုရင်တည်ခြင်းတရားကိုသူဟာရေရဝံဝံရင်ဆိုင်နိုင်မို့လား။ရင်ဆိုင်နိုင်တယ်။ဒါကြောင့်ဦးဇင်းတို့ကျမ်းစာတွေထဲမှာပြောထားတာရှိတယ်။ညီအိုးကွဲလို့ချွေအိုးကိုသာရခဲ့မယ်ဆိုရင်အ အဲ့ဒီညီမိုးပွဲမှာကိုစိုးရင်နေမှာမဟုတ်ဘူးတဲ့အဲ့ဒီလိုကဟုတ်လားညီမိုးပွဲပြီးတော့ဘာဝီပြန်ရမယ်မှမသိတဲ့လူတွေသာနေဒီညီအိုလေးပွဲမှာကိုစိုးရင်နေရတယ်ဒါဘာလို့ရှိလို့လဲဆိုတာပြည့်တဲ့ဘုရားလုံးအလုံးနားလေကြပါလေဟုတ်လားနောက်ထပ်လည်းတော့ပြောထားတာလေးအခုရှိသေးတယ်ဓမ္မပဒပါဠိတော်မှာပါပဲတရေတခြင်းကနေပြီးတော့အရှင်ကြီးကြီးပြန်လာတဲ့ပုဂ္ဂိုလ်ကိုတဲ့ရှင်းလာတဲ့ခင်လာတဲ့မိတ်ဆွေတွေရွှေမျိုးတွေသားချင်းတွေကဝမ်းမြောက်ဝမ်းသာကြိုဆိုကြသလိုမျိုးကုသိုလ်ကောင်းမှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တူတယောက်တမလုံးကြီးကိုသွားပြီဆိုရင်သူပြုထားတဲ့ကောင်းမှုတွေကသူ့ကိုဝမ်းပန်းတနာကြိုဆိုနေကြတယ်လို့အဲ့ဒါလိုလဲမေတ္တာပြောဟောတာရှိတယ်ဒါကကောင်းမှုနဲ့ပြည့်စုံရင်သိခြင်းတရားကိုရေရေဝဝတည်တည်ငြိမ်ငြိမ်သိခြင်းရဲ့ရင်းဆိုင်နိုင်တယ်ဆိုတဲ့အနေအထားလေးကိုပို့ပြီးတော့ပြည့်စုံအောင်ပြောပြတယ်ဟုတ်လားဒါကြောင့်ပြည့်တဲ့ကောင်းကြောင်လို့ကောင်းမှုကိုပြည့်စုံအောင်ကြိုးစားအားထုတ်ရင်းချင်းအလွန်တရာမှအရေးပါတဲ့တေဂါလိချမ်းသာကိုရအောင်ယူဖို့မလိုဘူးလားဟုတ်ပြီနော်မတေခင်မှာဆင်းရဲတာနဲ့တေဂါလိမှာဆင်းရဲတာကပိုအချိနာတယ်ဆိုတဲ့အတွေးကိုကောင်းကောင်းသဘောပေါက်ထားဖို့လိုတယ်ဟုတ်လားတချို့မတေခင်မှာတော့အလွန်အောင်မြင်တယ်အလွန်ပြည့်စုံတယ်အလွန်ကောင်းတယ်ပေါ့ဒါမတေလီဆိုတော့မှသတိခါကြရတယ်အိမ်ကြီးပြည့်ရတယ်ဟုတ်လားကြောက်ရွံ့ခိတ်လန့်တုံ့လို့ပြောတည်ခြင်းတရားကိုရှင်းဆိုင်နေမဲနဲ့တည်သွားကြရတယ်။ဘလို့နေသားမျိုးပဲဖြစ်ဖြစ်တည်ခြင်းတရားဆိုတာကရှောင်လို့ရတဲ့ကိစ္စမှမဟုတ်ဘဲကိုအစင်ကြီးကြီးဖြစ်စီအစင်မကြီးကြီးဖြစ်စီတို့ကတော့တွေ့ရမှာပဲ။မဖြေနိုင်ခင်ဖြစ်စီမဖြေနိုင်ခင်ဖြစ်စီဒီစားမျိုးပဲမှဖြေကြရလိမ့်မယ်။ဟုတ်လား။တကယ်လို့သာကိုကသင်္ကန်းသာကိုခြေပြောင်းလုပ်ထားမယ်ဆိုလို့ရှိရင်ဒီစားမျိုးပဲကြီးကကိုယ့်အတွက်ကြောက်စရာမဟုတ်ဘူးပေါ့စိတ်ဝင်စားစရာပဲဖြစ်တယ်။စားမပိုင်ဘူးဆိုရင်တော့ဇာဝဲနေနေနေတိတိနနာတုံတုံလို့လို့ဖြစ်သေးသည်ဒီလေးတွေနဲ့နှိုင်းရှင်ပြီးတော့ပြောရတာပြည့်တော်ကတော့ပို့ပြီးတော့တော့မတည်ခြင်းတရားကိုနားလည်ကြမရှိဘူးလားရှိတယ်ဒါကြောင့်မတည်ခြင်းချမ်းသာဖို့တဲ့တေဂါလေးမှာချမ်းသာတယ်လို့မြတ်စွာဘုရားဟောထားတယ်ကုသိုလ်ကောင်းမှုနဲ့ပြည့်စုံခြင်းဆိုရင်ဒီတတိယချမ်းသာမှုစွမ်းရှိသမျှကျိုးစားအထောက်ကြမလို့ဘူးလားလို့တယ်ဒီနေ့ပါဝင်လို့တေဂါလေးမှာချမ်းသာဖို့ကိုဖြစ်စေနိုင်တဲ့ကုသိုလ်ကောင်းမှုဆိုတာလေးကိုလည်းပဲနည်းနည်းလေးတော့ကျောင်းနေတယ်။အခုတို့ကောင်းဖို့ကိုအများများချင်းဒါနာဥစု၊တိလဥစု၊သမာဓိဥစု၊ပညာဥစုဆိုပြီးတော့ဥစုကြီးလေးမျိုးရှိတယ်လို့ဆိုရမယ်ပေါ့။ဘယ်ကုသိုလ်မျိုးမဆိုဒီဥစုကြီးလေးမျိုးထဲမှာထည့်သွင်းလိုက်ပဲဆိုရင်အလင်းတဲ့တဲ့လိုအကျိုးဝင်သွားတာရှိပါမယ်။ဟုတ်လား။အဲ့ဒီဒါနာ၊တိလ၊သမာဓိ၊ပညာဆိုတဲ့ကုသိုလ်၊ကုသိုလ်ဥစုကြီးလေးမျိုးကိုစီနေရတိုင်းစီလိုက်ပဲဆိုရင်ဒါနာကဘယ်မှာရှိတော့အောက်ဆုံးမှာရှိတော့ဟုတ်လားဒါနရဲ့ထက်မှာပါရှိမလို့သီလရှိမယ်သီလရဲ့ထက်မှာသမာဓိရှိမယ်သမာဓိရဲ့ထက်မှာပညာရှိမယ်ပညာဆိုတဲ့တရားကထိတ်ဆုံးကောင်းဆုံးမှနေတာကုသိုလ်တွေထဲမှာသွားတတိအချက်မျက်ဆုံးပဲအကြီးအသေးအမြင့်မားဆုံးပဲဒါကြောင့်လည်းကုသိုလ်တွေထဲမှာသူသည်အာအကိုရလို့ပဲတနည်းအားဖြင့်အချမ်းသာစေလို့ပဲဒါနသီလသမာဓိကိုပြည့်ရည်ပြုတာမဟုတ်ဘူးနော်အဲ့ဒါလေးတော့မရှိဘူးလို့ပြောတာမဟုတ်ဘူးအဲ့ဒါလေးလည်းပဲသူတိုင်းတိုင်းနဲ့သူအလွန်ကောင်းပါလေ။သို့တော့သာသနာ့ဘုမှာဖြစ်ရတဲ့ဒုသာတယောက်နေနဲ့ဒီပညာရဲ့အကြောင်းကတော့မသိတော့မဖြစ်ဘူး။သူအမြင့်မြတ်ဆုံးဘုလို့ပညာထိတ်တန်းရောက်သွားပြီဆိုရင်ဒုက္ခကတိကိုငြိမ်းသွားနေနိုင်ပြီဒီဆွမ်းရည်တတိဖြစ်တယ်။ပညာတကယ်ပြည့်စုံသွားပြီဆိုရင်တေဂါနိဗ္ဗာန်ကိုကြောက်ရရမလို့။ဒါကြောင့်ဒီပညာရဲ့အကြောင်းကိုတော့နည်းနည်းပြောခြင်းနဲ့သတိကလေးမှာကောင်းမှုရှိမှချမ်းသာတယ်။တေဂါလေးချမ်းသာတယ်အလွန်အေးပါလေ။ဒါတွေပြောခဲ့ပြီနော်။အဲ့လိုဆိုလို့ရှိရင်တေဂါလေးချမ်းသာလို့ပြည်ပြည်ဝဝရရသွားနေမယ်။ဒီပညာဆိုတဲ့အစ်အမြင့်ဆုံးကုသိုလ်ကောင်းမှုဆွမ်းရည်တတိအထက်မြတ်ဆုံးတော့ကုသိုလ်ကောင်းမှုရဲ့အကြောင်းကိုနားလည်သားဖို့မလိုဘူးလား။ဒီလိုဒီနေရာမှာပညာဆိုတာနဲ့ပတ်သက်ပြီးတော့ကျေတော်ရှင်တွေကျော်ပြန်းကြီးပညာနဲ့ပတ်သက်ပြီးတော့ငါးမျိုးပိုင်းခြားပြီးတော့ပြောတဲ့အတိအထအလွန်များတယ်ပေါ့။အစောကြီးရေးတဲ့ဒီပဏီတွေထဲမှာပညာကိုများသောအဖြစ်၅ဘိုင်းပိုင်းပြီးတော့ပြ။အဲ့ဒါကိုအရင်ကလည်းပဲအလုံးမသဘောကျတယ်။ဒါကြောင့်ပညာနဲ့ဆက်မိလို့ပြောလာတိုင်းဒီအကြောင်းအရာလေးတွေကိုပြောပြတယ်။အခုလည်းပဲပညာရဲ့အကြောင်းကိုပြောမယ်ဆိုတော့အဲ့ဒီ၅မျိုးကိုမှတ်သားကြည့်သေးခြင်းနဲ့တပတ်တိပညာကပါလေ။ကောင်းတာလို့ရင်ကောင်းတာဖြစ်ပဲမကောင်းတာလို့ရင်မကောင်းတာဖြစ်ပဲ။ကောင်းတဲ့လူပဲဖြစ်ဖြစ်ဆိုးတဲ့လူပဲဖြစ်ဖြစ်လုံးမိမယ်ဆိုရင်တော့အဲ့ဒီအလုံးနဲ့ပြန်တဲ့အကျိုးရလတ်ကိုကိုယ်ဟာတေချာပေါ်ပြင်ပရလိမ့်မယ်။ဒါဆောင်ပဲလို့မရဘူး။တဟသဘောဝတရားတဟနိယမတရားဒါလောကကြီးရဲ့အမှန်တရားပဲ။ဟုတ်လား။ ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်လုံးမိရင်တော့အဲ့ဒီအလုံးနဲ့ပြန်တဲ့အကျိုးရလာကိုကိုတည်ကြတော့ရလိမ့်မယ်။နောက်ခါမျိုးလေးတိုင်ရင်ခါပဲပြန်ပေါက်ပြီးတော့ခါဒီဒီခါဒီကိုအခြေပေးရတယ်။ကျိုးမျိုးလေးတိုင်ရင်ကျိုးပဲပေါက်ကျိုးဒီဒီအဲ့ဒီကျိုးဒီကိုအခြေပေးရတယ်ဒါမျိုးဆိုပြဟောတာ။ဟုတ်လား။ဒါတပတ်တည်းသိရမြင်ရမယ်ပညာ။ဒါကိုကျွန်တော်ကမ္မတက္ကတာသမာဓိတိကိုလည်းမဆိုဘူးလား။ဆိုတယ်။ဒါအလုံးတရားမှာအခြေခံကျစွာသိထားရမယ်ပညာ။ဒီပညာကတော့ဒီလားမှာတိုင်ပြီးတော့နာယုနေကြတဲ့ပုဂ္ဂိုလ်တွေအားလုံးမှာရှိပြီးသားလို့ဘုရင်ယုံကြည်ပါမယ်ဟုတ်လားဒါမှနံပါတ်1ပညာပေါ့လားနောက်နံပါတ်1ပညာမှာပြောတော့ဒီသင်္ခါရလောကကြီးမှာပုဂ္ဂိုလ်တ attva ဆိုတာမရှိဘူးရုပ်တဲ့နိုင်တဲ့သဘောဝတရားတွေသာရှိတယ်ဆိုတဲ့အမြင်မှန်ကိုရအောင်ကြိုးစားရအောင်နာမရူပပိစေတာပညာလို့လည်းဆိုရအောင်ပုဂ္ဂိုလ်တ attva ဆိုတာတကယ်ရှိတာမဟုတ်ဘူးငါဆိုတာတကယ်ရှိတာမဟုတ်ဘူးသူဆိုတာတကယ်ရှိတာမဟုတ်ဘူးဘာတွေလဲရှိအောင်ဆိုတော့ပေါ့ပြန်တဲ့သောယုတ်တရားအစုနဲ့အာယုံကိုတည်တဲ့သောခန္ဓာတဲ့သောမှတ်တဲ့သောရှိဆိုတဲ့သောနံတရားအစုဒီယုတ်တဲ့နံတဲ့သဘောဝတရားတို့ဒီတန်နဲ့တကယ်ရှိတာလို့ပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့အမြင်ကိုကိုယ့်ရဲ့ဉာဏ်ထဲမှာရှင်းအောင်လေအောင်ကြိုးစားအထုတ်လို့ဒါကိုတကယ်နားလေတယ်ဆိုလို့ရှိရင်ဒါပါဟောလို့နာမရူပပိစီတာခင်ဗျာဒါနံပါတ်1ချိန်တဲ့ခင်ဗျာအဖြစ်ရဲ့အစင်းမြင်လာတယ်နော်ခင်ဗျာနောက်နံပါတ်3ပညာကပါပြောလို့ဆိုတော့ပစ္စယပရိက္ခာပညာလို့ဒီလိုပြောတယ်။ပစ္စယပရိက္ခာဆိုတာအကြောင်းအကျိုးကိုသိရှိနိုင်တာဉာဏ်ထဲမှာနားလည်နိုင်တာမှတ်သားနိုင်တာ။ဆိုလိုတာကဒီယုတ်တဲ့တဲ့သဘောဝတရားတွေကဖြစ်စရာအကြောင်းရှိလို့ဖြစ်ပေါ်နေတဲ့အကျိုးတရားတွေ။ဘယ်ရာကဖန်ဆင်းလို့ဖန်တီးလို့မှဖြစ်နေတာမဟုတ်ဘူး။အကြောင်းနဲ့ဖြစ်နေတာလည်းမဟုတ်ဖြစ်စရာအကြောင်းရှိလို့ဖြစ်နေတာ။အကြောင်းအကျိုးသဘောဝတရားတွေလို့ဒီအကြောင်းပြုသဘောကိုနားလည်ရတယ်။ပြည်တော်ပါကျော်ဒီနေရာမှာအကြောင်းပြုကိုသိတဲ့ပညာတွေကနည်းနည်းအရေးပါလို့ကြိုးကြည့်အောင်မယ်။ရသော်ပြည့်ရဲ့ဒေသနာတွေဟာအကုန်လုံးအကြောင်းပြုဒေသနာတွေလို့ဆိုမယ်ဆိုရင်ဆိုလို့ရတယ်။ပြည်တော်ပါကျော်တစ္ဆာလေးပါးအကြောင်းပြုကိုအနစ်ချုပ်ပြီးတော့ဟောတယ်လို့ဆိုရတယ်။လောဘဆိုတဲ့လူချင်းမှုရခြင်းမှုဒီမှုတော့သူတို့ရဲ့တစ္ဆာကြီးမှုတော့အကြောင်းကြောင့်ဆင်းရဲဒုက္ခတွေဟူသောမကောင်းတာတွေဆက်ပြီးတော့ဖြစ်လာတယ်မတိတာဘာမတိတာလို့ဆိုတဲ့သစ္စာလေးပါးမှတရားကိုမသိတာခန္ဓာဆင်းရဲလို့မသိဘူးလောဘဆင်းရဲဖြစ်ခြင်းအကြောင်းလို့မသိဘူးလောဘချုပ်ခြင်းဒီဒုက္ခချုပ်ခြင်းပဲလို့မသိဘူးသမာဓိကြီးမဲ့ခင်အမြင်မှမဲ့ခင်ကောင်းဆောင်တဲ့မဲ့ခင်ရှင်းပါးဒီဒုက္ခချုပ်ရဖို့ရောက်စီတဲ့တော့တစ်ခုလေးတော့အကျင့်လမ်းကြောင်းအမှန်ဖြစ်တယ်ဆိုတာမသိဘူးတတိတာလေးပါးမသိချုပ်အဲ့ဒီသစ္စာလေးပါးကိုမသိတာဘာလို့ခေါ်လို့ဝိညာဉ်အဲ့ဒီအဝိဇ္ဇာကြောင့်ပေါင်းဖို့မကောင်းဖို့ဆိုတာတွေကိုလုံးကြတာခန္ဓာဆင်းရဲတယ်လို့မသိတဲ့အတွက်ကြောင့်ဒီဆင်းရဲတရားရရကြတော့ဒီဘုံပဲကျိုးစားအထုတ်ကြလာလို့ဝိဇ္ဇာဖြစ်เสียသင်္ခါရလို့ပြောတာတက္ကိုလေးဒီဆိုဗျာရေးသားတော်ဘုရားပေးတဲ့ဘုဘတိနေမှာမလင်္ကာဆောက်ဖို့လေးတွေနဲ့တို့ကြီးဘလို့ရေးတာအမှန်လေးချက်သဘောနဲ့ကိုဘုံဝဲဆွဲသွားအဝိဇ္ဇာကိုမဟာမောဟပေါင်းကြီးချရည်ဘဝမြင်တိုင်းရှင်းရှင်းထိုက်သာအမိုက်မိတာဒီကတာကိုတွေ့တာတော့အကြောင်းကျရင်အမှုတနာဓမ္မရေဆိုအဖြစ်ပြောကိုကျိုးကျိုးပန်းပန်းလေးနေထားတာပေတန်းပေကြအပုံညာလေးဘဝနောက်ကတတရားရဲ့သူရတဉ္စီတိကံကိုချက်တာအတိအချင်းကြီးတဲ့ဂတိနောက်ကိုကောင်းစီတို့၍ကုသိုလ်တရားအစားစားကိုကုသိုလ်အယုံမြုံမြုံကိုပြုကြမယ်ဆိုရင်ဒါကြတော့ပုံညာလေးသင်္ခါရအမှန်လေးပါသစ္စာလေးပါကိုမသိတဲ့အဝိဇ္ဇာကြောင့်ပရိက္ခဏဘုရားကြီးကိုပဲအောင်းခြင်းပြီးတော့ချမ်းသာတဲ့ဘုန်းနဲ့မကောင်းတာတွေကိုချုပ်လို့ကြတာရှိတယ်။အပုံညာလေးသင်္ခါရ။တချို့ဒီခဏဘုရားကြီးချမ်းသာဖို့ဘဝတန်တရားကိုအောင်းခြင်းပြီးတော့ဂတိတောင်ကိုကောင်းစီလိုရွေးကုသိုလ်အယုံမျိုးမျိုးကိုချွတ်ချွတ်ဆာဆာပြုတုံညာတာဆယ်ပါးပုံညာ။ဟော။နောက်ဘုရားမှာချမ်းသာဖို့ဆိုပြီးတော့ကောင်းဖို့ပြုလို့ဆိုတော့ဒါပါတော့ပုံညာလေးသင်္ခါရ။ပြပိတဲ့ဘောက်ကတော့ဝိညာဉ်ပြည့်စရာသင်္ခါရဆိုတာအဲ့လိုမျိုးကျေပြန့်နေအောင်သင်္ခါရပြည့်စရာဝိညာဉ်ညာပြုလုပ်တဲ့အတွက်ကြောင့်ပရိသေဝိညာဉ်ဆိုတာဖြစ်ပြီးတော့ဝိညာဉ်၆ပါးပွားလာအဲ့ဒီဝိညာဉ်တွေကြောင့်နာယုဆိုတာဖြစ်လာတယ်နာယုကြောင့်အာယတနာ၆ပါးပစ္စည်းနာနာတရားကိုရှိဖြစ်လာတယ်အဲ့ဒီမှာဘတ်တာဘတ်တာကြောင့်ဝေဒနာဝေဒနာကြောင့်တဏအစရှိတဲ့ဖြင့်ပရိသေဘုဘဒေသနာတိဒါအကြောင်းအကျိုးကိုဟောတာပစ္စယပရိက္ခာဉာဏ်ကိုရင့်ကျက်ခြင်းနဲ့ဆိုဒါလေးနားလည်ဖို့မလိုဘူးလားဟုတ်တယ်။နောက်ပြီးတော့အကြောင်းအကျိုးကိုအလုံးရှင်းပြတဲ့နည်းနဲ့ဟောထားတဲ့ဒေသနာကျတော့ဘာလို့ဟောလဲ။ပဋ္ဌာန်းဒေသနာပေါ့။ဟုတ်တယ်မဟုတ်လား။ ပဋ္ဌာန်းဒေသနာကျတော့အရင်ကြည့်ပြန်သွားပြီးနားလည်မသိပြီးတော့မလွယ်ဘူး။အတပိဒါဘောတို့ဘောလို့အဲ့လိုဒီယုတ်တဲ့နတ်တဘောမှာတရားတွေကအကြောင်းပြုသဘောတွေလို့ဖြစ်တယ်မြင်တယ်ဆိုရင်တဘောပေါ့လို့ပစ္စယပရိက္ခာညာညမတဘာရှိတော့သုံးပါရှိတော့ကာကာယအကျိုးကိုတည်တယ်မြင်တယ်ပုဂ္ဂိုလ်တ attva မရှိဘူးယုတ်တဲ့များလားရှိတယ်လို့တည်တယ်မြင်တယ်ဒါတွေကလည်းအကြောင်းပြုသဘောမှာတရားတွေကိုတည်တယ်မြင်တယ်နောက်လေးခုမြောက်ပညာကမှပြောလို့ဆိုတော့ဝိပဿနာပညာဝိပဿနာပညာဆိုတာကဒီယုတ်တဲ့နတ်တဘောတရားတွေရဲ့မတည်ငြဲတဲ့အိစ္ဆသဘောအကောင်းမဟုတ်တဲ့ဒုက္ခသဘောအရှုမရသောမပိုင်သောမနိုင်သောအနတ္တသဘောဒီအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးပါးကိုကိုယ်ပိုင်ဉာဏ်နဲ့ကျွတ်ပြီးတော့သိတဲ့ဉာဏ်သဘောကိုဒါဝိပဿနာဉာဏ်လို့ခေါ်တာ။ဘယ်လိုငယ်နေနားလည်အောင်ပြောရရင်တော့မိမိခန္ဓာမှာဉာဏ်ဉာဏ်ကြာရဲ့နိုင်ရှိခြင်းသာတော့ခြင်းတွေ့တိခြင်းတွေ့တဲ့ခြင်းသရှိတဲ့ယုတ်တဲ့သဘောဝတရားတွေရအကြောင်းအားလျော်စွာဖြစ်ပေါ်နေကြရဲ့ဒီဖြစ်ပေါ်နေတဲ့သဘောဝတရားတို့ဒီခုမှမတည်မြဲနေတာတော့ဖြစ်ဘူး။ဖြစ်တော့ဖြစ်လာတယ်ပြီးတော့ကျောက်ကြောက်ပါလေနောက်ထပ်အသေးဖြစ်ပြန်လေအဲ့ဒါလေးဒီငယ်ကိုရှိဖြစ်တဲ့အကြောင်းတွေကရှိနေတဲ့ဆိုကြောင့်လက်သက်ကြည့်ဖို့ပဲဖြစ်နေကြတယ်ဖြစ်တိုင်းဖြစ်တိုင်းလည်းမရှိတော့ဘူးမရှိတော့ဘူးဆိုတော့ကျောက်ကြောက်တော့ကြီးပါပဲဘာလို့မှကိုယ်ဟာတိတ်တာတိတ်တာလို့မရအကုန်လုံးကိုလက်လို့ဆုံးဆုံးလိုက်ရတာကြီးပါပဲအဲ့ဒီကဏ္ဍမှာဖြစ်ပေါ်လာတဲ့တရားမှတ်တယ်ကဒီကဏ္ဍမှာလို့ဘယ်လိုဖန်ယူဆုပ်ကန်ကြလို့ဘယ်တရားမှမရဟုတ်တယ်မဟုတ်လားမြင်လာလည်းမြင်ပြီးပြီးကြားလာလည်းကြားပြီးပြီးဟောသဘာဝတရားတွေဖြစ်ပြန်ရှိတော့ဆက်ဖြစ်ဒါပေမဲ့တရားလာတော့ပြီးဆုံးသွားတယ်ပြုတ်ပြောက်သွားတယ်အဲဒီအနိစ္စလက္ခဏာကိုကိုယ်တိုင်ဉာဏ်နဲ့ပြီးပြီးမြင်ရှင်းရှင်းလင်းလင်းသိမယ်မြင်မယ်ဆိုရင်ဒါပါပေါ်လို့ဝိပဿနာဉာဏ်အဲ့ဒါကိုဒီလိုပုထုရှင်တွေရထားတဲ့ဉာဏ်တွေထဲမှာအရှင်သာအမြင်မှားဉာဏ်လို့ဆိုရမှာလို့ဟောဝိပဿနာဉာဏ်မှာဘုပဲတော့အလိုလက်အရင်ပြောမယ်ဆိုတော့ပြောလို့တော့ရသေးတာပေါ့ဗျာဒါပေမဲ့ဒီ၅မျိုးထဲမှာတော့ကုသိုလ်ရဲ့အမြင်နဲ့ဥပဒနာဉာဏ်ဒီအချက်အမြင်တော့ပဲဟုတ်လားနောက်၅ခုမြောက်အမြင့်မားဆုံးဉာဏ်ပညာကဘာလို့ဆိုတော့တစ္ဆာ၄ပါးကိုတွေ့ပြပြီးတော့ပြိဝရာရှင်နဲ့တွေ့ပြပြီးတော့သိတဲ့မြင်တဲ့ဉာဏ်အရိယမဲ့ဉာဏ်ဥပဒနာဉာဏ်ကြီးကျက်လို့တစ္ဆာ၄ပါးကိုတွေ့ပြပြီးတော့သိပြီးပိုင်းခြားပြီးတော့သိရမဲ့ဒုက္ခသစ္စာကိုပိုင်းခြားသိတယ်ပေးရမဲ့ဒုရသစ္စာကိုပေးတယ်ညမောက်ပြောမယ်ဒီလိုရာတစ္ဆာကိုညမောက်ပြောတယ်ပွားများမယ်ဘဂတစ္ဆာကိုပွားများတစ္ဆာလေးပါးတစ်နေ့တည်းထိုးထွင်းပြီးတော့သိတယ်ပရိယမဉ္ဇာဆိုတာကိုရခဲ့မယ်ဆိုရင်တော့သိဝံစံတာကိုညမောက်လည်းပြောတယ်ဒုက္ခတွေအားလည်းပဲသူ့အရှင်းတဲ့သူအပိုင်းလိုက်အပိုင်းလိုက်ငြိမ်းသွားတာနော်အောက်ချက်ဆုံးသောတပတိမဉ္ဇာရခဲ့ဆိုရင်တော့အဆိုးဝါးဆုံးအပေလေးပုံဆိုတဲ့ဒုက္ခကိုဖြစ်သွားတယ်ငြိမ်းသွားတယ်နောက်ဆုံးအရဟံမဉ္ဇာရခဲ့မယ်ဆိုရင်တော့ဘဝတန်တဲ့ဒုက္ခကြီးတို့လိုငြိမ်းသွားတော့သူကတော့အရှင်းအတ်အမြင်မှဆိုဉာဏ်ပညာအဲ့ဒီဉာဏ်ပေါ်သာရလာပဲဆိုတော့ဒီကနေ့ဘာမှကြောက်စရာမလိုတော့ဘူးလေသူ့ရဲ့နာမ်ကြီးလည်းဘာမှစိတ်ကြီးကြီးရမလိုတော့ဒါကြောင့်အဲ့ဒီအရိယမဲ့ပညာကိုလောကုတ္တရာကုသိုလ်လို့အဘိဓမ္မာကျမ်းစာတွေထဲမှာအဲ့လိုဆိုရဲဟုတ်လားလောကုတ္တရာကုသိုလ်ဆိုတာဟာတော့လောကထဲထောင်ရတဲ့ဒီမှာကျမ်းစာကိုတော့မျက်မှောက်ပြုနိုင်တဲ့အလုံးမြင့်မြတ်တဲ့ပညာတရားကုသိုလ်ဝိညာဉ်တော်အဲ့လိုမျိုးပွဲမဲ့ခြင်းတည်းပဲကာမကုသိုလ်၊မေဘကုသိုလ်၊လောဘတရားကုသိုလ်လို့သုံးမျိုးရှိတာဟုတ်လားအဲ့ဒါပိဋကတော်ကတော့တို့တေကံဒီမှာကောင်းမှုရှိမှချမ်းသာမယ်ဆိုတာလေးကိုကောင်းမှုယူတာကိုအဲ့လောက်အလေးကြီးကြီးကြီးပြန်ပြန်နားလည်ဖို့ဖြင့်စဉ်းစားဖို့မလိုဘူးလားလို့နေဒါနာလောက်ဒီကလောက်လေးနဲ့ကောင်းမှုရင်လေးတွေကိုကန့်ကန့်ထားလို့အပြည့်စုံဟုတ်လားကုသိုလ်ဝိညာဉ်တော်ကောင်းမှုတွေထဲမှာအစဉ်တည်းမြင်မှလို့ဘာကုသိုလ်ကိုပြောနေဘာကောင်းမှုကိုပြောနေပညာကောင်းမှုကိုပြောနေတာဟုတ်ရဲ့လားအေးအဲ့ဒီပညာကိုဘယ်နှမျိုးပြောလို့ညာ၅မျိုးကံကံရဲ့ဒီကိုသိတယ်ကိုယ်ကိုယ်တ attva မရှိယုံတတ်များတာရှိတယ်လို့သိတယ်အကြောင်းအပြုသဘာဝတရားတွေညာတာဖြစ်တယ်လို့သိတယ်ယုံတတ်လို့ရဲ့အိစ္ဆဒုက္ခအနတ္တလက္ခဏာရဲ့သုံးပါးကိုကောင်းကောင်းသိတယ်သစ္စာလေးပါးကိုထွွင်ပြီးတော့သိတယ်ဟုတ်လားအဲ့ဒီဉာဏ်ပညာ၅မျိုးကုသိုလ်ကောင်းမှုတွေထဲမှာအရှင်လည်းရှိလိုက်တယ်သူကချက်ဆုံးမှရှိနေတယ်။ဒါကြောင့်မိတဲ့ကောင်းသူတော်တို့ဒီလိုဉာဏ်ပညာတွေကိုသာရအောင်လုပ်နိုင်တယ်လို့ရှိရင်သိခြင်းတရားဆိုတာကိုဘာကြောင့်ဆရာရှိမလဲ။အားကြောင့်ဆရာမှမရှိဘူး။ဘဝရဲ့အကြောင်း၊လောကရဲ့အကြောင်း၊ခန္ဓာရဲ့အကြောင်းကိုပြည့်ပြည့်စုံစုံနားလည်ထားရင်နားလည်ထားသလောက်သိခြင်းတရားကိုရှင်းဆိုင်တဲ့နေရာမှာဘာအခက်အခဲမှရှိတဲ့အကြောင်းမရှိဘူး။အဲ့လိုမျိုးတွေမရှိဘူးဆိုတော့သိခြင်းတရားကဘယ်လိုတရားမှဖြစ်ရှင်းဖို့ခက်တဲ့အခက်အခဲကြီးတစ်ခုဖြစ်ပါ။ဟုတ်လား။ဒါကြောင့်မိတ္တဘောမတော်တို့မတည်ခင်မှာမရှင်းရဘူးထဲ ဒီကနေ့မှာမဆင်းရဲဘူးအလုံးအရေးကြီးတယ်ဆိုတာကိုလည်းသဘောပေါက်တယ်ဟုတ်လားအဲ့လိုဒီကနေ့မှာမဆင်းရဲခြင်းဘူးချမ်းသာခြင်းလည်းဆိုရင်လည်းကိုယ်ကိုယ်တိုင်ကောင်းဖို့ဆွမ်းအောင်ပြုဖို့မလိုဘူးလားတို့လေအထူးသဖြင့်ဒီပညာကုသိုလ်တွေကိုရှင်းရှင်းအောင်ပွားများအထောက်အကူမလိုဘူးလားတို့လေအဲ့ဒါဆိုလို့ရှိရင်သိခြင်းတရားကိုကြည်ကြည်နဲ့အေးအေးချမ်းချမ်းနှုတ်နာလေပြီးတော့ပညာတရားလေးနဲ့ရင်ဆိုင်သွားနိုင်အလုံးတရားမှာအမြင့်မြတ်ပြီဘူးလားပြည့်မြတ်ပြီဒါကြောင့်သိခြင်းချမ်းသာဒီတတိယကြောင့်ချမ်းသာကိုပြည့်စုံအောင်အထောက်အကူအရင်ကြီးဝလာကြည်ကြည်ရဲ့ဒါပေမဲ့လူတွေကနေရင်ချမ်းသာကိုပဲအလုံးယူအထူးအထောက်ကြရတယ်လို့ဆိုရသိရင်ချမ်းသာကြရတော့ရံပါရံကအမှတ်ရတဲ့အချိန်လေးလုံးကြာမှာပဲကြိုးစားကြရတယ်ဒီမြတ်တာလို့ချင်းနေရင်ချမ်းသာဆိုတာလည်းမတည်မချင်းနေရာဥပါဖြစ်တဲ့ဆိုကြောင့်နေခြင်းကမှချမ်းသာဖို့အတွက်ကြိုးစားကြရမှာပါမကြိုးစားကြရဘူးမဆိုးလို့ဘူးဟုတ်လားဒါပေမဲ့တစ်ချိန်တစ်နေ့ဒီကြောင်ပြည့်ရမယ်ဘယ်လိုမှလည်းရေးပါနေလို့ဆိုရင်ဒီတည်ရင်ချမ်းသာကိုလည်းအစီအပြောင်းကြိုးစားမှုမလိုဘူးလားတို့လေဒါပေမဲ့လူတွေကမျှတတယ်လို့ချင်းတာဒီဥဒ္ဒေကိုလည်းဒီတိုင်းနဲ့နေရင်ချမ်းသာဖို့ပဲအရင်ဥစားပေးတယ်တေချာတာကိုကျတော့သိပြီးတော့ဥစ္စာမပေးဟုတ်လားဒီမှာမျှတာဝင်တဲ့ပတ်သက်ပြီးတော့ဥစ္စာနှစ်ချက်တော့ရှိပြီနော်ပြောလိုက်တာဆိုတော့ကတုတ်ဒီနဲ့ပတ်သက်တော့လည်းပြောကြရပေါ့လားဥစ္စာမြေကြီးရှားပေါ်တာနဲ့တရားတော်မှာအသိဉာဏ်ကိုရှားပေါ်တာမျှတာဖို့လိုတယ်ဆိုတာလေးဟုတ်လားနော်အခုပါပြောရရင်ဒီလိုနေရေးချမ်းသာနဲ့တေရေးချမ်းသာရှားတဲ့နေရာမှာလည်းမျှတာဖို့လိုပါလေနေရေးချမ်းသာကိုကြီးရှားသွားမယ်ဆိုရင်တော့နေရေးကတော့အရှင်ပြေလိမ့်မယ်ဒါပေမဲ့တေရေးကတော့အရှင်ပြေမှာပါတေးရင်ပြင်ပို့ပြီးတော့အချိန်လာတယ်ဆိုတာပြည်သက်တော့လက်ခံတယ်နော်အင်းဒါပေမဲ့ခက်တာကသတိရင်းချမ်းသာလို့လူတွေကသိပြီးတော့မပြင်းစင်တဲ့အတွက်ကြောင့်တေးရင်းချမ်းသာကတော့အရှင်ပြင်းရတဲ့လူတွေပဲများနေရင်းမှာတေးရင်းနဲ့နှိုင်းချရင်အရှင်ပြင်းတယ်လို့ဆိုနိုင်တယ်ဒါပေမဲ့တေးရင်းချမ်းသာကတော့အရှင်မပြေတာပဲများဒီနေရာမှာတေးရင်းချမ်းသာအရှင်မပြေဘူးအရှင်မပြေတဲ့တတ်တော်တွေပဲများတယ်ဆိုတာကိုအရှင်တို့ဟိုအဲ့လိုပြောနေတာတော့မဟုတ်ပါဘူးအမြဲတော်ဘုရားတန်ရုံပါဠိတော်မှာလက္ခဏိကသုတ်တံဆိုတော့ဟောတာလေအဲ့ဒီသုတ်တံလေးကိုထောက်ပြီးတော့ခင်ပြောတာဟုတ်လားလက္ခဏိကဆိုတာအဓိပ္ပာယ်ကဘာလဲလက်သေးများလက္ခဏိကဆိုတာလက်သေးများခရဗာဝါမြတ်စွာဘုရားကယဟန်တော်လေးကိုနှုတ်တော်မြင့်ရဲ့လက်သေးများပေါ်မှာတဘိုးတော်နဲ့ဒီမို့အနေငယ်တင်ပြီးတော့ယဟန်လေးကိုမေးတယ်တဲ့ယဟန်တို့ဟောဒီငါရဲ့လက်သေးများပေါ်မှာရှိတဲ့မြေမို့နဲ့ဘာပြင်းကြီးမှရှိတဲ့မြေမို့ဘယ်ဟာကများလဲလို့မေးတော့ယဟန်တော်လေးကမနိုင်ရလောက်အောင်ပါချတာပါလေဗျာလို့ဆိုတော့ပြက်စွာဗျာကရဲတော်နဲ့အဲ့ဥပါတိုင်းလေးတတ္တဝါတွေကိုယ်တော်လေးဆရာရောက်ပြီးတဲ့နောက်သိပြီးတဲ့နောက်မှာကောင်းရမြဲရာရောက်တယ်ဆိုတဲ့တတ္တဝါတွေလက်သေးများပေါ်မှာရှိတဲ့မြင်ဖို့တဲ့ပေါ်အလွန်နေတယ်သိပြီးတဲ့နောက်ရုံညက်တဲ့ဘဝကိုရောက်သွားကြတဲ့တတ္တဝါတို့ဒီတိုင်းဘာမတိမြင်ကြီးမှရှိတဲ့မြင်ပုံများတဲ့ပေါ်အလွန်များတယ်ရှင်ရတဲ့ဘဝရှင်ရတဲ့ဘဝကိုရောက်သွားတယ်ဆိုတာဒီကနေ့မှရှင်ရလို့ပေါ့ဒီကနေ့မှချမ်းသာခြင်းရှင်ရတဲ့ဘဝရောက်ပြန်ကြောင်းမရှိဘူးလေခုချမ်းသာတဲ့ဘဝရောက်သွားတာများလားရှင်ရတဲ့ဘဝရောက်သွားတာများလားရှင်ရတဲ့ဘဝရောက်သွားတာများအဲ့ဒါဘာကြောင့်လဲဒီကနေ့မှရှင်ရတဲ့လူတွေများလို့ပေါ့ဘာလို့ဒီကနေ့မှရှင်ရုံလို့မေးရင်ဒီကနေ့မှချမ်းသာဘာမှကြိုးနေပြင်ဆင်မှုမလုပ်လို့ပေါ့ဟုတ်လားခုမြင့်မြင့်ပါလေပဲကြည့်လိုက်လေသူ့အကြောင်းနဲ့သူ့အကျိုးပဲနေရေးကိုယ်တော်ဆင်ပြောင်းအရင်သက်သက်သာကျူးစားကြတယ်တေးရေးကိုကျတော့သိပြီးတော့တက်တက်ကြွားကြွားမရှိဘူးဟုတ်လားအဲ့တော့ကိုယ်လုံးထားတဲ့အတိုင်းဖြစ်တာပေါ့ဟုတ်လားဒါကြောင့်မေးတော့ဘာမလုပ်ရမလို့ကိုယ့်ဘဝအကြောင်းကိုလေးလေးနဲ့နဲ့စဉ်းစားပြီးတေးတယ်မို့တွေ့ရမယ်အရှောင်လို့တွေ့လို့မရဘူးဒီတေးရေးချမ်းသာတေးရေးပြဿနာပြေလည်အောင်ရှင်းရမလို့မလုပ်ဘူးလားတို့ပါလေဘယ်ချိန်မှတွေ့ရမယ်မှမသိတဲ့အတွက်ကြောင့်ကိုပဲဒီချမ်းသာရရှိဖို့ကပိုပြီးတော့အရေးကြီးတယ်လို့တောင်းဆန္ဒတဲ့နော်ထွက်ရှင်ကြီးကြရရရေးရာမရှိတဲ့ခရီးတစ်ခုနဲ့အလုပ်လုပ်တဲ့ပြည်ချင်းတရားတို့လားခရီးခွဲရပါလေတော့မသိဘူးဘတ်တော်တည်ကြတော့ခွဲရရှောင်းလို့မရဘူးလွှဲလို့မရဟုတ်လားကောင်းရင်ကြောက်လိုက်တဲ့ခရီးတည်ကြတော့ပြင်ကြမှာဖြစ်တယ်လို့ဝေးဖွာလာတဲ့တတ်တော်တည်ကြတော့ပြည်တရားမှာပဲပြည့်စည်ရမှာပဲဟုတ်လားအေးဒါကြောင့်ပြည့်တဲ့ဆောင်တော်တို့ဒီတတိယဆန္ဒတို့အလေးနဲ့ထားပြီးတော့စဉ်းစားကြဖို့မလိုဘူးလားတို့ပါလေဒီချက်လာလေးပါကဒီမျိုးကြီးဒီမျိုးရှိတို့ရဲ့ပို့ပို့ပြီးတော့နေနဲ့သွားတဲ့ဘောရှိဟုတ်လားခုကတော့ရှိသွားပြီတော့တော့မှရှိသွားပြီနော်ရေကြောင်ပြတ်တာချင်းငယ်ဒီလိုတရားကျုံးလာရင်မိတွေကောင်းရှိမှချမ်းသာပဲ ရောင်ရည်တည်မှုဆိုတဲ့တဏှုတိရှိမှချမ်းသာမယ်။ကိုယ်တော်ကဒီကာလမှာကုသိုလ်ကောင်းမှုရှိမှချမ်းသာမယ်။နောက်ဆုံးလေးမျိုးရောက်ချမ်းသာဆက်ပြီးတော့ရအောင်နော်။လေးမျိုးရောက်ချမ်းသာကအလေးနဲ့ဆုံးချမ်းသာလို့ပြောရမယ်။ပြောတာကိုထိုင်ပြီးတော့နားထောင်နေုံညံ့နေလည်းပဲနားလည်းဖို့သဘောပေါက်ဖို့မလွယ်တဲ့ချမ်းသာလို့ဆိုရမယ်။ဒီလေးမျိုးရောက်ချမ်းသာကတဲ့လည်းတော်ဆရာဘယ်လိုဆုံးမထားတော့ဘယ်လိုပြောကြတော့သဗ္ဗတဒုက္ခတဒုက္ခပါဟံသဗ္ဗတဒုက္ခတအလုံးစုံသောသံဃာဝရှင်ရဲ့တို့ကိုပဟနာပေရှားမရခြင်းဒီဒုက္ခချာလာတယ်သံဃာဝရှင်ရဲ့ဘဝသံဃာကိုလုံးဝချုပ်ဆိုးအောင်လုပ်လိုက်နိုင်ခြင်းပေရှားလိုက်နိုင်ခြင်းဒီချမ်းသာတယ်ဘဝချုပ်သွားအောင်လုပ်လိုက်နိုင်ခြင်းချမ်းသာတယ်ပြောတာဘာလို့လဲဆိုတော့ဘဝဆိုတာရှင်ရဲ့ဒုက္ခတွေဖြစ်နေခြင်းများလားဖြစ်လို့လေတဘုတ်ကြီးတော်ကဒီမှာတို့ရေးလို့တွေကျန်တော့ကြီးနားလည်ဖို့သဘောပေါက်ဖို့မလွယ်ဘူးလို့ထင်တယ်။ဘာဖြစ်လို့မလွယ်တာလဲဆိုတော့ဒကာမတို့ရဲ့ဦးရင်တို့ရောဘဝဆင်းရဲတယ်ခန္ဓာဆင်းရဲတယ်ဆိုတဲ့အချက်ကိုဤဤဝါဝနားမလည်နိုင်ရသေးဘူး။ဟုတ်လား။ခန္ဓာဆင်းရဲတယ်လို့နားမလည်နိုင်သေးတော့ဒီဘဝဒီခန္ဓာချုပ်ငင်းတော်မှာချမ်းသာမယ်ဆိုတာကြီးကိုနားလည်ဖို့အခက်ပြေဘူးလား။ခင်ဗျာ။ဘဝရဲ့ပုံမှာဘဝတော့အကောင်းမြင်နေတဲ့အခါကျတော့ရှင်လည်းဘူပါဒတရားတွေမေမောဖို့လောဘတရားတွေနဲ့ကိုယ်ကနေနေတာတဲ့တယ်ပြောရရင်ဘဝရဲ့ပုံမှာလောဘပြည့်လို့လည်းပဲကိုယ်ကရှိနေတာသူဒီခန္ဓာကြီးချုပ်တော့မှဒီဘဝကြီးချုပ်ရင်းတော့မှချမ်းသာမယ်ဆိုတာကြီးကိုနားလည်ဖို့ဆိုတော့ခက်မယ်လို့ချင်းတယ်ဟုတ်လားတဲ့ဒီဒုက္ခချမ်းသာကိုနားလည်နေတယ်ဆိုလို့ရှိရင်ဘဝကဆင်းရဲခြင်းများတာဖြစ်တယ်လို့ဒုက္ခသစ္စာကိုနားလည်လို့လို့ကိုယ်ခန္ဓာကဒုက္ခပဲလို့သိရင်သိတော့နားလည်ရင်နားလည်ဆိုတော့ဒီသုဒ္ဓချမ်းသာကိုနားလည်နိုင်ကြလိမ့်မယ်ကျွေးရည်တော့ခန္ဓာဆင်းရဲတယ်ဘဝဆင်းရဲတယ်ဆင်းရဲတယ်ဆိုရင်တော့ဒါချုပ်သွားမှာပဲချမ်းသာမှာပေါ့ဟုတ်တယ်မဟုတ်လားဆင်းရဲမှမတိကြသေးလို့ဒါနဲ့ဒါကြီးကိုချက်ပြီးတော့ဖြစ်နေသေးခြင်းတာဟုတ်လားဒါကြောင့်လဲဆိုပါဘုရားကဘဝဆိုတာဆင်းရဲခြင်းတရားများတာဖြစ်တဲ့အတွက်ကြောင့်ချုပ်ဆုံးအောင်လုပ်နိုင်မှပယ်ရှားနိုင်မှလာရင်ချမ်းသာမယ်လို့ပြောတာဟုတ်လားဒီနေ့မောင်ကြီးတို့ပြည်သူပေါင်းတော်တော်တို့ဒါကိုပို့ပြီးတော့ရှင်တို့ပြည့်ပြည့်စုံစုံပြောရရင်ဒီဘဝဒုက္ခတွေချုပ်ဖို့ဆိုတာကသူတို့ကိုဓာတ်လိုက်ချုပ်အောင်လုပ်လို့မရဘူးဒီဒုက္ခတွေကိုချုပ်သွားနေတယ်ဆိုရင်အကြောင်းတရားဖြစ်တဲ့ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့တဏှာဒေါသဆိုတဲ့ပုံရိပ်သစ္စာကိုချုပ်ရင်းအောင်လုပ်မှဒီအကျိုးဒုက္ခတွေဟာချုပ်ဆုံးသွားမှာဒါကြောင့်ဒုက္ခသစ္စာဆိုတာကိစ္စရင်နဲ့သူ့ကိုဘယ်လိုနားလဲရလဲသူကဘာလို့ရမယ့်သစ္စာလို့နားလဲထားတယ်ဒုက္ခသစ္စာဆိုတာဘာလို့ရမယ့်သစ္စာလဲဒုက္ခသစ္စာဆိုတာပိုင်းခြားပြီးတော့သိရမယ်သစ္စာ။ပယ်ရမယ်သစ္စာဆိုတာသမုဒယသစ္စာကမှပယ်ရမယ်သစ္စာ။ဟုတ်တယ်ဟုတ်လား။ဒုက္ခဆိုတာကိုယ်ကိုဓာတ်လိုက်ပယ်လို့မရဘူး။အကြောင်းတရားကိုပယ်မှအကျိုးတရားဆိုတာအလိုလိုရင်ဆိုင်သွားတာ။သိရပါလို့စိတ်ပင်ကြီးတွေပောင်းနေတဲ့ဒါအလိုတရားမှာအကျိုးမဲ့အကျိုးနေတဲ့ဒုက္ခများတယ်။ဒီစိတ်ပင်ကြီးကိုတော့ငါသတ်မယ်ဆိုပြီးတော့အဲ့ဒီစိတ်ပင်ကြီးကိုအပေါ်ပိုင်းကအခိုင်နဲ့အခက်တွေအလဲလောက်ကိုခုဖြတ်ထားပြီးတော့ဒီစိတ်ပင်ကြီးသေးပါလိမ့်လို့ပြောနိုင်ပါလား။ကိုင်းလေးခက်လက်လေးတော့ပုတ်ထားရုံနဲ့စိတ်ပင်ကြီးသေးတယ်လို့ပြောနိုင်တယ်။ဘုရားသခင်ကရေတော်ကြီးရှိနေတယ်။ဟုတ်လား။အဲ့လိုပဲဒီခန္ဓာလေးဟူသောစိတ်ပင်ကြီးတစ်ချုံချင်းပြီးတော့ပြုံးသိမ့်သွားနေတယ်ဆိုလို့ရှိရင်နော်အဝိဇ္ဇာတဏ္ဍာဆိုတဲ့ရေတော်ကြီးတစ်ချံကိုဖြစ်နိုင်ဖို့လို့တရားဖြင့်အကြောင်းတရားကိုတတ်နိုင်ဖို့လို့ဘုရားသခင်ရဲ့ဒေသနာအကြောင်းတရားကိုတတ်ခိုင်းတာအကျိုးဆိုတာတတ်လို့မရဘူး။ဟုတ်လားအကျိုးကိုသိရင်လည်းအကြောင်းတရားကိုအရင်သိရတယ်။တော့အကြောင်းမသိဘူးဆိုရင်အကျိုးတရားဆိုတာဘာမှမရဘူး။ဟုတ်လား။အဲ့တော့လောဘချုပ်အောင်လုပ်ပြီးတော့လောဘကြောင့်ဖြစ်လာတဲ့ဒုက္ခတွေချုပ်သွားမှဒီသုဒ္ဓဆန္ဒဆိုတာရမယ်လို့ပြောတာ။ဒုက္ခတွေကလောဘကြောင့်ဖြစ်နေတာကိုဟုတ်လား။ဒါနဲ့လောဘကိုအပြီးပိုင်ချုပ်ဆုံးနေတာကဘယ်တရားပါအဲ့ဒီအစွမ်းရှိတာလို့ဆိုတော့ပရဒတ်နဲ့ညံမှလာတဲ့အဲ့ဒီအစွမ်းကရှိတယ်။ပရဒတ်နဲ့ညံရလို့ရှိရင်လောဘကုန်နေပေါ့။လောဘကုန်လို့ရှိရင်လောဘကြောင့်ဖြစ်တဲ့ဒုက္ခတွေလည်းပုံသွားတယ်ပေါ့အဲ့တော့သုလိုတာကယဟန္တာဖြစ်မှဒီသုလိုတာချမ်းသာလို့ရတယ်လို့သုလိုတာပြည့်တဲ့ဘုရားပဲပြည့်တဲ့နော်ဒါကိုကြည့်လို့ဘုရားဘာသာဝင်တို့ရဲ့နော်အမှုမြတ်ဆုံးသောပန်းနဲ့အမှုမြတ်ဆုံးသောချမ်းသာလို့ဆိုရင်လည်းမမဒါကြောင့်ဘာကုသိုလ်ပဲလုပ်လို့လောဒုက္ခကတိရှင်ကြီးရနေပါဆိုရင်ဘုရားလူတရားမြတ်ကိုရပါရစေလို့သုလိုနေရတာနော်ဒါကြောင့်ပြည့်တဲ့ဘုရားတော်တို့ဒီလေးမျိုးရောက်ချမ်းသာတယ်အလုံးတရားမှလေးနဲ့တည်းလို့ဆိုနိုင်မလားဆိုနိုင်တယ်ဘလောကကြောင့်ဖြစ်တဲ့ဒုက္ခတွေကိုလောဘကိုချုပ်ဆုံးစေခြင်းအပြင်ဒ ီဒုက္ခတွေကိုချုပ်ဆုံးသွားစေရမယ်ဓမ္မတန်ရဲ့သုဒ္ဓမြတ်ချမ်းသာကိုရမယ်ဒါပြောတော့နော်အဲ့လို့ဆိုရင်ဥစဉ်တော်ဒီကုန်းချုပ်ဒီဒုက္ခရဲ့အကြောင်းတရားဖြစ်တဲ့ဒီလောဘကိုဘယ်လိုချုပ်ဆုံးအောင်လုပ်ရမလဲတရားရဲ့ဒုက္ခချုပ်အောင်ဘယ်လိုလုပ်ရမလဲဒီလကပြည်တော်ဘုရားတို့ရဲ့အုပ်ထဲမှာရှိသေးတာတပည့်စေတံကိုရွေးကြည့်လေဣရဘောပါဒဝိသုဝိဒုက္ခနိရောဓဂ ामि တိပဋိပဒအရိယသစ္စာအယမေဝအရိယောအထင်ကြီးကောမကောမကသစ္စာမဟုတ်မဟုတ်လားဒိဋ္ဌိကောပြောလို့ရဒုက္ခနိရောဓဂ ामि တိပဋိပဒအရိယသစ္စာဒုက္ခနိရောဓဂ ामि တိပဋိပဒဒုက္ခချုပ်ရာကိုဆောင်ရောက်စေတဲ့အကျင့်လမ်းကြောင်းအမှန်အဲ့ဒါအပြင်ရာကိုပြောတာလို့ဆိုတော့အရာေဝအရိယောအချင်းဒီကုံဘက်ကောအရိယောအချင်းဒီကုံဘက်ကောအရိယသာသာဖြူရှင်းတာတန်ရှင်းတာအချင်းဒီကဆိုတာအင်္ဂါ၈ပါးနဲ့ပြည့်စုံတာဗိက္ခာ၈ပါးကိုပြောတာဆိုလိုတာကဗိက္ခာ၈ပါးသည်ဒုက္ခချုပ်ရာကိုဆောင်ရောက်စေတဲ့အကျင့်လမ်းကြောင်းအမှန်ဒါဟာ၄ခုမြောက်အမှန်တရားအသစ္စာ၄ပါးထဲမှာနောက်ဆုံးသစ္စာမဟုတ်လားဆိုလိုတာကဗိက္ခိချက်ပါအရှင်မြတ်တရားကလွယ်လို့ဒုက္ခကိုတကယ်ချုပ်ဆုံးစေနိုင်တဲ့အချက်ဆိုတာလောကမှာမရှိဘူး။ဗိက္ခိချက်ပါအရှင်မြတ်တရားနဲ့ဒုက္ခကိုချုပ်ဆုံးစေနိုင်တဲ့ဒါအမှန်တရားဖြစ်တယ်။အဲ့လို့ဆိုရင်ဒီကတော့ဘုရားတို့ဒီသုဒ္ဓဆန္ဒဒုက္ခငြိမ်းမှဆန္ဒမယ်ဆိုတဲ့ဒီဆန္ဒကိုရရနေဆိုရင်ဗိက္ခိချက်ပါကိုကျင့်ရတယ်ပေါ့။တော်တော်ကြီးတော့ဗိက္ခိချက်ပါထဲမှာအရေးပါဆုံးအဓိကအစံဆုံးဗိက္ခိဟာဘာလဲလို့ပြောရင်သမာဓိတိဗိက္ခိ။ဘုရားတို့ဘဂိရှိမာကိုပြောတယ်ပြောတယ်ဒီဇာတ်လေးကတော့ပြောဖြစ်တယ်ပေါ့နော်သမာဓိတိဘဂိတိဘဂိရှိပါးထဲမှာအရေးအပါလုံးနဲ့အဓိကအကျလို့ဘဂိဘာဖြစ်လို့လဲသမာဓိတိဘဂိဖြစ်ရင်ကျန်တဲ့ဘဂိခုနမအလိုလိုဖြစ်တယ်သမာဓိတိဘဂိမဖြစ်ရင်ကျန်တဲ့ဘဂိလေးမဖြစ်ဘူးအဲဒါကိုဒီအရေးပါလို့ဒါကြောင့်ဒီလိုမေဃောရှိတော်ဘုရားကြီးကသမာဓိတိဘဂိတိစိတ္တရတိရှိသေးမှာခေါင်းတွဲနဲ့ဂျုံလေးလို့အလိုဟောတာတရားတွေမှာဘောင်းတွေကပုံပေါင်းဆိုရင်နောက်တွဲတွေကလည်းပေါင်းအောင်လားအာသာဥမာပေးတာဆိုရင်တမာတိဖြစ်ရင်ကျတဲ့အစာရှိတမာတိကဘာအစာရှိရဲ့ဘက်ကနေရတယ်ဖြစ်လာသူမဖြစ်ရင်ကျတာအဖြစ်ဘလို့အရေးပါတယ်သင်ရှားအောင်လားသင်ရှားဒါနဲ့တမာတိဆိုတာမပြောတာလို့တမာဆိုတာမကန္တာတိဆိုတာအမြင်ပတ်ပတ်နဲ့အမြင်ဒါဝတမာတိဒါတို့နားလည်ပါမယ်နော်အဲ့ဒီတမာတိဆိုတာကိုပြောမယ်ဆိုရင်ရှုံးတော့ကဉာဏ်ပညာ၅မျိုးနဲ့ပြောရမလားကံကံရဲ့ကျိုးကိုသိတာ၊ယုံနာများလားရှိတယ်လို့သိတာ၊အကြောင်းကျိုးများလားလို့သိတာ၊နေတဲ့ဒုက္ခနာတ္တကိုသိတာ၊သစ္စာလေးပါးကိုသိတာ။အဲဒီ၅မျိုးဒီပဲနဲ့တမာတိ၅မျိုးလို့ပြောမယ်ဆိုရင်ပြောလို့ရတာ။ဟုတ်လား။ဒီနေ့မှဦးဇင်းတို့တမာတိနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအိဗေဖွင့်ဆိုတဲ့ဒေသနာတွေထဲမှာအများစုကတော့တမာတိဆိုတာဘာလဲ။သစ္စာလေးပါးကိုသိခြင်းဒီတမာတိလို့အဲ့ဒါကိုမဟုတ်များဘူး။သစ္စာလေးပါးကိုသိခြင်းဒီတမာတိဒါကအမြင့်မားဆုံးမဉဏ်ကိုကြီးပဲပြီးတော့ဟောတယ်လို့ဆိုရမယ်ပေါ့ဝိပဿနာဉာဏ်ကိုကြီးပဲပြီးတော့သမာဓိရှိလို့ဟောထားတဲ့ဝေဒနာလေးတွေပဲအရင်တို့ခန္ဓာဝကတယုံမှတွေ့ရတယ်ဟုတ်လားဘာပြောတာလဲမမြဲသောယုံတရားတွေကိုမမြဲဘူးလို့သိရင်အဲ့ဒါကိုသမာဓိရှိလို့မှန်ရမင်းရဲ့ဟောနော်မမြဲသောခန္ဓာကိုယ်တွေကိုမမြဲဘူးလို့သိရင်ဒါကိုသမာဓိရှိလို့မှန်ရမင်းရဲ့မမြဲသောမှတ်သားမှုတင်ညာမမြဲသောပြုလုပ်မှုတင်ကာလမမြဲသောတိမှုဝိညာဉ်ခန္ဓာ၅ပါးနော်ဒီဘယ်ခန္ဓာဝိညာဉ်ခန္ဓာတင်ညာခန္ဓာတင်ကာလခန္ဓာဝိညာဉ်နဲ့ခန္ဓာနောက်ခန္ဓာဆိုတာအစုအဝေးအပေါင်းအစုမိတ္တုံနားလည်ပြီးသားပါနော်ယုံတည်ရဲ့အစုအဝေးအပေါင်းအစုကိုယူပိုက်ခန္ဓာခန္ဓာမှုသဘောတွေရဲ့အစုအဝေးအပေါင်းအစုကိုဝိညာဉ်ခန္ဓာမှတ်သားမှုရဲ့အစုအဝေးကိုတင်ညာခန္ဓာပြုလုပ်မှုရဲ့အစုအဝေးကိုတင်ကာလခန္ဓာတိမှုဝိညာဉ်ရဲ့အစုအဝေးကိုဝိညာဉ်နဲ့ခန္ဓာဘုဟုတတဝါစနာဖြစ်ဦးဒီတဘာဝတရား၅မျိုးကျုပ်တဘာဝဘာတမျိုးရှိပြောလေအတ္တတဘာဝကို၄ခုရှိပြီးတော့လက်တော်ပြဟောတယ်အစုမနဲ့ဆိုလို့၅ခုအဲ့ဒီအစု၅ခုကိုဘာလို့ခေါ်တော့ခန္ဓာ၅ပါးဒါကိုပဲဒါကတော့ညီလူတွေကလူလို့ပြောတယ်လက်လို့ပြောတယ်သိချင်လို့ပြောတယ်ဘုဟုတတဝါလို့ပြောတယ်ဒါကတော့ပုတိသစ္စာရှုတော့မှရှိရင်သူလည်းပဲပမာမူလားပါတယ်ပရမတ္ထသစ္စာရှုတော့မှရှိမယ်ကျွန်တော်မှန်းနေလားပမာဘူးပရမတ္ထသစ္စာရှုတော့မှရှိရင်ဘာပြောမလို့ယုတ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ဒီလိုပြောမှာပါအရိယသစ္စာရှိတော့မှရှိရင်တော့ဘယ်လိုပြောလို့ဒုက္ခသစ္စာလို့ပြောရမယ်ပေါ့ဟုတ်တယ်မဟုတ်လားအဲ့တော့ခုသမာဓိရှိဆိုတာဘာလဲ
အဲ့ဒီမမြဲသောခန္ဓာ၅ပါးကိုမမြဲဘူးလို့သိရင်အဲ့ဒါသမာဓိရှိလို့မှတ်ရမယ်လို့အတိအနဲ့အဲ့ဒီတရားကြောက်ဗျာဟောတာအဲ့လိုဆိုရင်အရင်တို့လူငယ်လေးတွေဒီလက်ပိုင်းတွေနဲ့ကြည့်ရပြောပါမမြဲသောခန္ဓာကိုမမြဲဘူးလို့သိတယ်ဆိုတာဘယ်လိုသိတာလို့ရှင်းရှင်းလေးပြောမယ်နော်ခုခန္ဓာမှာဘယ်လိုသဘောဝတရားတွေဖြစ်တာဖြစ်တာဖြစ်လာတဲ့တော့သဘောဝတရားတွေရဲ့ချုပ်ကြောက်သွားတဲ့သဘောမတည်ငြိမ်းတဲ့သဘောကိုသိရင်အဲ့ဒါမမြဲသောခန္ဓာကိုမမြဲဘူးလို့သိတာပဲဆွေးရမှာသူမြင်လိုက်တယ်ကြားလိုက်တယ်အဲ့ဒီမြင်တယ်ကြားတယ်ဆိုတာထဲမှာခန္ဓာ၅ပါးပါပြီးသားသဘောပေါက်လာတယ်မြင်မှုခုထဲမှာရုပ်စုဝေးလည်းပါတယ်ခန္ဓာကိုမတန်ကိုရှိစောကိုသိမှုအကုန်ပါတယ်ဟုတ်လားဒါကြောင့်မြင်တာဒီမမြဲဘူးလို့သိတဲ့ချင်းအပြင်ခန္ဓာ၅ပါးဒီမမြဲဘူးလို့သိလိုက်ရရောက်တယ်လို့ဆိုနိုင်မလားခုပြင်းတို့ပြောတယ်တန်ကိုကြားရတယ်အဲ့ဒီကြားတယ်ဆိုတာထဲမှာခန္ဓာ၅ပါးမပါဘူးလားအဲ့ဒီကြားမှုသဘောရဲ့မတည်ငြဲတဲ့သဘောကိုသိရင်ခန္ဓာ၅ပါးရဲ့မတည်ငြဲမှုကိုသိရရောက်တယ်သဘောပေါက်လာတယ်စဉ်းစားကြည့်နော်ခုဒီကြားတယ်ဆိုတာကိုမတည်ငြဲမှုလို့ပြောရတာအလုံးမရှင်းတယ်ဒီစိတ်ထဲမှာချင်းတယ်ဒီမြင်တာကိုမတည်ငြဲမှုလို့ပြောရတာကအဲ့ဒီဉာဏ်နေတဲ့လူတွေဆိုရင်နားတဲ့သဘောပေါက်အောင်ပြောဖို့ခက်တယ်ဟုတ်တော့ဒါကြီးဒါကြီးမြင်နေရတယ်မြင်တာကဘယ်နာမှမမြင်တာလို့သူတို့ကဆုတ်ကတက်နေအမှန်ကဒီမြင်တဲ့သဘောလေးကတစ်ခုပြီးတစ်ခုဖြစ်တာဆိုကြပါစို့ဒီအနေထားမှမြင်တဲ့အနေထားနဲ့ဒီအနေထားမှမြင်တဲ့အနေထားမတူဘူးဒီလိုရမ်းလိုက်ရဆိုတာဒီရမ်းလာကြီးကိုမြင်နေဆိုရင်ဒီနာမှမြင်တဲ့အနေထားနဲ့ဒီနာမှမြင်တဲ့အနေမျိုးမျိုးအကုန်လုံးကြောက်တဲ့သွားသဘောပေါက်လားဟိုဘူးရတကားတကားရှိနေတဲ့အချိန်မှာပြောရရင်တော့ကိုရှင်းမယ်နဲ့တူအစကားကံကြည့်ပြီးတော့ပြီးသွားတယ်။တကားလို့ပြန်နေနေပြီးသွားတာ။မဟုတ်ဘူး။တခန်းပြီးကတခန်းပြီးသွား။အဲ့ဒီတခန်းပါလဲပဲတခန်းလုံးဇက်တယ်ဆိုပြီးသွားတာ။မဟုတ်ပါဘူး။အစိမ့်ပိုင်းလေးတစ်ခုပြီးမှတစ်ခုပြီးသွား။စကားလေးပြောကြတယ်အမူအရာလေးပြကြတယ်။အဲ့ဒီအမူအရာပါလဲပဲတစ်ခုပြီးတစ်ခုပြီးရတာဆိုတော့မဟုတ်ဘူး။အဲ့ဒီအမူအရာကအသိစိတ်လေးတွေအများကြီးမရှိဘူးလား။ဆရာပါဆိုလက်တီးနဲ့ထိုးလိုက်တယ်။ဒီလက်တီးနဲ့ထိုးတဲ့အမူအရာတစ်ခုတွဲမှာဒီနာဒေတာဒီနာဒေတာဒီနာပြန်ထုတ်လိုက်ပါလား။မထုတ်နိုင်ဘူး။တခုပြီးသွားမှနောက်တစ်တခုဖြစ်တာနော်ဟုတ်တယ်မဟုတ်လားတခုပြီးသွားမှတခုမရှိတော့မှနောက်တစ်တခုဖြစ်လာတာဒီတခုကိုမြင်ပြီးမှနောက်တစ်တခုကိုမြင်တာဒါပေမဲ့ဒီမြင်တာကအလုံးမြန်ဆန်တဲ့အရှင်ဟောတဲ့တစ်စက်တည်းဖြစ်တဲ့အခါကျတော့ဒကာမတို့ရဲ့လူတွေကဒီဖြစ်ချင်းချင်းချင်းကိုပိုက်ချပြီးတော့မမြင်နိုင်တော့ဘဲနဲ့မြင်တာကြီးကတစ်စက်တည်းတီးနေတယ်မြင်နေတယ်လို့ထင်တာအမှန်ကမြင်တာကမတီးရဲပါကျွေးရင်းလေးပါမြင်တာတကယ်လို့လားတည်နေမယ်ဆိုရင်နောက်ထပ်မြင်အောင်ကြိုးစားနေတဲ့အကြောင်းကိုရှိဟုတ်တယ်မဟုတ်လားမြင်တာကမတည်နေလို့ပြီးပြီးသွားတော့နောက်ထပ်ချက်ချက်မြင်အောင်လုပ်လို့နေရတာပေါ့အဲ့လိုပဲဦးကြီးတို့ရှားတယ်ဆိုတာရှားပြီးရင်မဖြစ်တော့ပြီးတော့ဒါကတော့ဦးကြီးတို့ပြောရတာလည်းမဖြစ်တော့ရဲ့စကလုံးလေးတွေတုံးပြီးတုံးဖြစ်တော့မရှိတော့နောက်ထပ်ချက်ချက်ပြီးတော့ဖြစ်လာပြန်နေရှားလိုက်ပြန်နေတခုပြီးသွားမှနောက်တခုဆက်ပြီးတော့ရှားဒါကိုနားလည်ဖို့လိုရတော့အဲ့ဒါကိုဦးဇင်းတို့နားမလည်ဖို့ဆိုလို့ရှိရင်သူကတတတိဟုံးနေလို့ခေါ်အောင်နော်တတတိပြင်းပြင်းပြင်းပြတဲ့မှာတတတိပြင်းပြင်းဆိုတာရှိတယ်တတတိဆိုတာအစဉ်ကြီးဟုတ်လားအစဉ်တကယ်တမ်းအဲ့ဒီအစဉ်ဆိုတာတစ်ခုပြီးမှတစ်ခုဖြစ်လာတာဒါကတတိချားပါများမှဒါကိုနည်းနည်းသဘောပေါက်နိုင်တော့ပြတ်ပြောရင်ဒါကသံသဃာမောကိုမတည်ငြိမ်ဘူးလို့သိကျင်တယ်ဆိုရင်ဒီခန္ဓာမှာဖြစ်ပေါ်လာတဲ့မြင်တိုင်းကြားတိုင်းအနက်လေရတဲ့ရတာလေးဒီတိုင်းအတွေ့အကြုံတွေ့ထရတိုင်းတွေ့ကြံမှုတွေဖြစ်တိုင်းခံစားမှုတွေဖြစ်တိုင်းအမှတ်တတိထားပြီးတော့နေဖို့လို့ပြစ္ဆုတ်ပါတဲ့အခုလုံးလုံးတည်းဖြစ်နေတာလေးကိုပန်းချပန်းချပြီးတော့တိတိတိတိနေသွားဖို့လိုတယ်အဲ့လိုပြစ္ဆုတ်ပါတဲ့လေပန်းချပန်းချတိတိတိတိပြီးတော့ရှုမှတ်ရှုမှတ်နေသွားမယ်ဆိုရင်ဒီခန္ဓာမှာဘယ်လိုသဘောမှတရားဖြစ်လာလို့မှတည်ငြိမ်မနေဘူးဆိုတဲ့အချက်ကိုသူကောင်းကောင်းနားလည်နေတယ်ဟုတ်လားဒါကြောင့်ပြစ္ဆုတ်ပါဘုရားတို့ခန္ဓာမှာမြင်နေကြတဲ့နှိုက်ရှင်ရဲ့သာသောက်ခြင်းတွေ့တိခြင်းတွေ့ကြခြင်းဆိုတဲ့ဒီ၆အုပ်စုကြီးအကြောင်းအရာတွေဆိုတော့ဖြစ်နေကြတယ်။ဒါကြောင့်လည်းအရင်ပိုက်ချပြီးတော့မြင်ထဲမှာသိရှိနိုင်မှုလိုသေးတယ်နော်။ဒီခန္ဓာမှာဖြစ်နေတာဘာတွေဖြစ်တာ။မြင်ခြင်း၊ကြားခြင်း၊နှိုက်ရှင်ခြင်း၊သာသောက်ခြင်း၊တွေ့တိခြင်း၊တွေ့ကြခြင်းဒါအကြောင်းအရာတွေဆိုတော့ဖြစ်နေကြတယ်။ဒီ၆အုပ်စုကလည်းဘာရှိသေးလဲ။အဲ့ဒါတွေကတကယ်တမ်းကတော့တည်နေနေတာတခုမှမရှိဘူး။ဒါပေမဲ့အဲ့ဒီတည်နေမှုမရှိတာကိုသိခြင်းရတော့သတိပဋ္ဌာန်တရားကိုအထောက်အထားပဲပို့ပြီးတော့တို့တဲ့အသုံးနဲ့ပြောရရင်တော့သတိထားရလိမ့်မယ်မြင်တာကပဋိမြေဘူးလို့သိရင်ဒီမြင်တဲ့အပေါ်မှာသိထားရလိမ့်မယ် ကြားရတာမမြင်ရဘူးလို့သူ့ရဲ့အမှန်ကိုသိနေတယ်ဆိုရင်ဒီကြားတဲ့ပုံမှာပြင်ထားရလိမ့်မယ်။ပြင်မထားဘဲနဲ့တော့မတည်မြဲတဲ့အမှန်တရားကိုမမြင်နိုင်မတည်နိုင်။တတိနဲ့ပြင်ပြီးတော့မှန်မှန်ကန်ကန်သိတဲ့ဉာဏ်ဆိုတာဘယ်လိုမှမရနိုင်ဘူး။ဒါနဲ့လည်းဘယ်လိုလဲနော်။ဒီတရားပြည့်တော်ကဘယ်လိုအောင်လို့တတိကတော့ဘယ်လိုအောင်တရားတွေထဲမှာအခြားအဖြုတ်ကြတယ်ပရဏတ်ကြတယ်ဘယ်လိုအောင်တရား။သတိရှိလို့ရှိရင်ဒီယုတ်တဲ့တဲ့သဘောဝတရားတွေရဲ့ပုံမှာသတိထားနေခဲ့ဆိုရင်ဒီယုတ်တဲ့တရားတွေကသူ့ရဲ့အိဋ္ဌာလက္ခဏာကိုဖုံးကွယ်ထားလို့မရဒါကနားလေရဟုတ်လားဒါကြောင့်အမှန်တော့သိကျင်နေမြင်နေတယ်ဆိုရင်မလို့သတိထားရတယ်ဘာသာရေးပြိပဏတရားတွေကိုဟောတဲ့နေရာမှာပြိပဏတရားရဲ့ဆွမ်းရည်သတိကိုပြောတဲ့နေရာမှာဒီလိုမှမှန်ကန်ကသိကျင်နေဉာဏ်တွေကိုလည်းပြိပဏတရားကြောင့်ရှားနိုင်တယ်ဆိုတာဒီမပြောဘူးလားပြောတယ်ဒါကြောင့်ဒီတော့ဘုရားတို့သမာဓိဆိုတာဘာလဲမတည်ငြဲတဲ့ခန္ဓာဘာဝကိုမတည်ငြဲဘူးလို့သိရပါမတည်ငြဲတဲ့ခန္ဓာဘာဝကိုမတည်ငြဲဘူးလို့သိနေတယ်ဆိုရင်ဒီခန္ဓာမှာဖြစ်တိုင်းဖြစ်တိုင်းတော့တဘာဝတရားတွေရဲ့ပုံမှာသတိထားရမယ်ရှုရမယ်မှတ်ရမယ်သိတည်ပြီးတော့နေရမယ်အဲ့ဒါဆိုရင်ဒီခန္ဓာမှာဖြစ်နေတဲ့တဘာဝတရားတိုင်းဘယ်တရားမှတည်ငြဲမနေဘူးဆိုတဲ့အတိကိုဖြည်းဖြည်းနဲ့နော်ရှားပါလားမလို့လားရှားလားသူ့ကိုသိအောင်ပြသမယ်ဆိုလို့ရှိရင်သူရိပ်မိတဲ့သဘောပေါ့နော်ရိပ်မိတဲ့ဉာဏ်ဆိုပြီးတော့မဟာဗောဓိဉာဏ်ကျွန်တော်ဘုရားကြီးကတော့အဲ့လိုသုံးလုံးတော့လည်းရှိတော့ယုံနယ်တည်းရဲ့သဘောလေးတွေကိုဖြည်းဖြည်းနဲ့ရိပ်မိတာသူကပါသူတရားရဲ့အကြောင်းကိုကိုကသိနေတယ်ဆိုရင်သူ့ကိုအမြဲတမ်းနော်ယက်ရှိတော့ထောက်ရှိနေစုံစမ်းနေတယ်ထောက်လမ်းနေတယ်သူ့ကိုအမြဲတမ်းယက်ရှိမဖြစ်အကဲခတ်နေတယ်ဆိုရင်သူ့ရဲ့ကောင်းတဲ့သဘောဆိုးတဲ့သဘောကြာနေမှာဖြစ်မှာရိပ်မိတာဒီကွာလူကောင်းမှာတော့တော့ဒီကွာတော့သိနေရိုးသားမှုနဲ့ပြောတယ်အစကြီးတစ်ဖြင့်သူ့ရဲ့သဘောကိုမဖြစ်လားရိပ်မိလားဘာလို့ရိပ်မိလားသူ့ကိုအမြဲတမ်းမျက်စိတောင်တောင်ကြည့်နေလို့စုံစမ်းနေလို့ထောက်လန်းနေလို့သိနိုင်တာအဲ့လိုပဲဒီယုတ်တန်ရဲ့သဘောတော်ကအမှန်ကိုရိပ်မိခြင်းနဲ့သိခြင်းနဲ့ဆိုရင်ဒီယုတ်တန်ကိုဘာလို့သတိထားရလဲအမြဲတမ်းစုံစမ်းရမယ်ထောက်လန်းရမယ်ဆိုတဲ့ဥပမာကိုပြောပြတယ်ဟုတ်လားဒါကြောင့်မေးတယ်ဘာလို့ပြောလို့တမာတိတိအကြောင်းကိုပြောရင်းနဲ့ဒါကလည်းနည်းနည်းများမှာနော်အေးဒါကြောင့်ဝိညာဉ်တို့ဒုက္ခနိရောဓဂามိနေပြိမနာဒုက္ခချုပ်ရာရောက်ခြင်းနဲ့မျက်မှောက်ပြုရင်လေလေးခုမြောက်ချမ်းသာပြိချမ်းသာကိုရရနေခြင်းဘာလို့လဲပိတ်ကင်းရှင်းပါကိုပေါ်နေရတယ်ပိတ်ကင်းရှင်းပါလည်းမအရေးပါလို့သမာဓိတိပိတ်ကင်းကိုခုရှင်းပြအဲ့ဒီသမာဓိတိကျွဲမတိမြဲတာလို့မတိမြဲဘူးလို့သိနေတယ်ဆိုရင်လေသတိပဋ္ဌာန်ဘာဝနာကိုပေါ်နေရမယ်ရှင်သတိပဋ္ဌာန်ဘာဝနာကတော့မပါလို့မဖြစ်ဘူးနော်ဘယ်လိုမှမရဘူးဟုတ်လားအေးဒါကြောင့်မေးတယ်ဘာလို့ဒီလိုလဲလေးခုမြောက်ချမ်းသာနော်လောဘချုပ်ပြီးရောလောဘကြောင့်ဖြစ်တဲ့ဒုက္ခတွေချုပ်သွားမှချမ်းသာမယ်လို့မြတ်စွာဘုရားဟောခဲ့တဲ့လေးမျိုးရောချမ်းသာတတိချမ်းသာကိုရရတဲ့အကြောင်းဒီလံကောင်းကဒီကုန်းကိုဦးဇင်းတို့ပြောလိုက်ပါနော်အဲ့ဒါဒီနေ့ညဦးဇင်းတို့ဒုက္ခလေးမျိုးဆိုပြီးတော့ပြောလိုက်တာတော့ပြောနေတာလေးတွေတော့အကုန်ဆုံးသွားပြီလို့ထင်ပါတော့နော်နံပါတ်၄ချမ်းသာကဘာလဲလို့ညအရင်ကြောင်ပြတ်တာရှိခဲ့တဲ့ဇုံတရားကျုံလာပြီလို့ရှိရင်တော့မိတ်ဆွေပေါင်းရှင်မှချမ်းသာတယ်ဒီကြောင့်ပြဿနာချင်းငယ်မကြုံဘူးဆိုတာလည်းလောကမှာမရှိပါဘူး။ဒါကြောင့်ဘုရားကြီးရဲ့ညာပြတော့တဲ့ဒီလောကကြီးမှာဘုရားကြီးရဲ့ကြုံလာတိုင်းကြုံလာတိုင်းသတ္တဝါချမ်းသာကိုရှိအောင်မိကောင်းရွှေကောင်းကိုရှာနာဖို့မလိုဘူးလား။မိကောင်းရွှေကောင်းကိုရရတဲ့ဆိုရင်ကိုကိုတိုင်ကမိရှင်ကောင်းလို့ရဲ့အင်္ဂါရနဲ့ညီအောင်လေ။အိမ်တိုင်းကိုရည်ရှိပါလေဆိုတာဒီကောင်ပြောခဲ့ကုန်လား။ဒါကတော့နံပါတ်၁ချမ်းသာနဲ့ပတ်သက်ပြီးတော့ပြောခဲ့တဲ့ဦးဇင်းတို့ရဲ့စကားလေးတွေရဲ့အနည်းချုပ်လို့ဆွေးရပါမယ်နော်။နောက်နံပါတ်၄ချမ်းသာပေါ်တယ်လို့ရောင်ရည်လေးလေးကိုဆိုတဲ့တလို့ကြီးမှာချမ်းသာပဲ။လောဘတက်ကြီးရှိရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောကကြီးရဲ့သဘောလောဘတက်ကြီးရှိရှုနေတဲ့အနေအထားမျိုးမှာရောင်ရည်လေးလေးကိုဆိုတဲ့တလို့ကြီးရတဲ့မိမိရဲ့လောဘကိုမိမိကိုယ်နဲ့တင်းတင်းပြီးတော့ရောင်ရည်လေးလေးကိုကြောင့်ဖြစ်တဲ့လောလောဆယ်ချမ်းသာ၊နောင်နာကချမ်းသာ၊ရောင်ရည်ပုဂ္ဂိုလ်ချမ်းသာမျိုးတော်ပြောရဲနော်။သူရှိနေတဲ့ချိန်မှာလည်းချမ်းသာတယ်ပြည့်ရဲ့မြင်ရတဲ့အဋ္ဌဉာဏ်ကိုရအောင်ထောက်ပံ့ပြုလို့ဖြစ်နေတယ်ချမ်းသာစေလိမ့်မယ်တတုတိချမ်းသာနော်တပိတော့နံပါတ်3ချမ်းသာမှာပြောရလို့များဒေဂာနေမှာကုသိုလ်ကောင်းမှုရှိမှချမ်းသာမယ်ဒါကတော့အရှင်းဆုံးပြောရတယ်နော်ကုသိုလ်ကောင်းမှုဒီဒေဂာနေမှာမိမိကိုချမ်းသာစေမယ်ကုသိုလ်တော့မရဘူးမှတ်တယ်ဒီမှာမဆင်းရဲဖို့ထက်ဒေဂာနေမှာမဆင်းရဲဖို့ကပိုပြီးတော့ရှိပါတယ်ဘာကြောင့်လဲဆင်းရဲတာကြီးပိုပြီးတော့ရှည်လျားသွားနိုင်လို့ဟုတ်လားတရားဒီကလေးပါချမ်းသာခြင်းနဲ့ဆိုင်တဲ့ဓမ္မဒီကသွားရည်ပြင်ရကုသိုလ်ကောင်းမှုကိုစုံအောင်ပြုရမယ်။အဲ့ဒီကုသိုလ်ကောင်းမှုတွေနဲ့ကဘာလို့အရှင်ဥစ္စာပေးပြောလိုက်တော့ပညာဟုတ်လား။ပမ္မကံကတဘာဝတရားတွေရဲ့ပုံမှာတည်နေနားလေတဲ့ပညာနော်။ ဒါကသူချင်းတို့တတိယချမ်းသာနဲ့ပတ်သက်ပြီးတော့ပြောလိုက်တဲ့စကားကြီးရဲ့အနေချုပ်နောက်လေးခုရောက်ချမ်းသာတာပါလို့ဗျာလောဘကိုချုပ်ငြိမ်းစီပြီးတော့ဒုလောဘကြောင့်ဖြစ်လာတဲ့ဒုက္ခတွေကိုချုပ်ငြိမ်းအောင်လုပ်နိုင်မှလာတဲ့ချမ်းသာတဲ့ဤလောဘကိုချုပ်ပြီးတော့ဒုက္ခကိုချုပ်စေခြင်းနဲ့ဆိုရင်ဂိတိရှင်ပါခြင်းမြတ်တရားကိုရှင်းသုံးရနိုင်တယ်ဂိတိရှင်ပါလည်းမှာသမာဓိရှိသည့်အရေးကြီးဆုံးဖြစ်တဲ့သမာဓိရှိသူဒီမှာမိမိခန္ဓာရဲ့မတည်ငြဲတဲ့သဘာဝတွေကိုမတည်ငြဲဘူးလို့သိနေတဲ့မျိုးကိုပဲသမာဓိရှိလို့ဒီနေရာမှာနားနေရတယ်။ဒါဥပဒနာသမာဓိရှိကိုရည်ရွယ်တယ်ပေါ့နော်။ဒါကြောင့်ပြေတော့ဘုရားတို့ဒီနေ့ညဒုက္ခလေးမျိုးဆိုပြီးတော့တရားတော်နေလေးပြေးပြီးတော့ဘုရင်တို့ပြောရတာနော်။လေးမျိုးသောချမ်းသာဒုက္ခကိုအရရှိနိုင်ကြတဲ့ကြိုးစားအထုတ်နိုင်ကြတဲ့ဘုရားတော်နေရှိကြပါစေလို့ဘုရင်တို့ဆန္ဒပြုပြီးတော့မေတ္တာပို့ရင်းဖြင့်ဒုက္ခလေးမျိုးဆိုတဲ့တရားကိုဆုံးသတ်ကြရအောင်နော်။ဘဝတုသဘာမေဝလာရကံတုသဘာတိဝတ္တသဘာဝုဒ္ဓတုဘာဝိနတရာဒုက္ခိဝတုတိဘဝတုသဘာမေဝလာရကံတုသဘာတိဝတ္တသဘာဓမ္မတုဘာဝိနတရာဒုက္ခိဝတုတိဘဝတုသဘာမေဝလာရကံတုသဘာတိဝတ္တသဘာသံဃတုဘာဝိနတရာဒုက္ခိဝတုတိဒေဓမာတေတယနာပိသဘောင်းသရောဥစ္စာတာအလုံးသောတတဝအနန္တလူအာသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုရမြတ်မင်္ဂလာဝဝတိဘဝတုကောင်းဆိုအောင်မသိဖြစ်တော်မူရပါစေတည်းသဗ္ဗတိဝတ္တပိဝိကလာကုမာဆောင်ပြနေကြဘုရောဏံပိဝိရောဣမောဆောင်ပြနေကြဘုရောဏံမိရောတာမိရောကဝမာဆောင်ပြဆောင်ပြနေကြဘုရောဏံဉာဏ်ဉာဏ်ကောင်းတဲ့ဘောဓုကလည်းပဲဘက်ကံကောင်းဆိုအောင်မသိဆောင်ပြတော်မူနိုင်ကြပါစေတည်းသဗ္ဗဝရဏုဘဝေနကေနဝါလူတေရှုမကပွင့်တော်မူရတဲ့သုတ္တရာဘုရားရှင်ကိုယ်တော်မြတ်တို့ရဲ့တဘိုးနေတော်အာနုဘောတော်တို့ရလကောင်းသဗ္ဗဓမ္မတုဝဝေနမေတ္တံဖူးနေတဲ့နိဗ္ဗာန်ပြည့်တိယသောဆရာတော်တရားတော်မြတ်တို့ရဲ့ဘုဒ္ဓီသောအာနုဘောတော်တို့ရလကောင်းသဗ္ဗသံဃတုဝဝေနမေတ္တံလေးယောက်ပြည့်တံလေးယောက်သောရှင်တော်တိယသံဃာရှင်မြတ်တို့ရဲ့ဘောသီလဝုဒ္ဓမတိကိုပြညာတော်တို့နဲ့ပြည့်စုံမှာမူရတဲ့ဘုဒ္ဓေသံဃာအရှင်ကောင်းရှင်မြတ်ကောင်းတို့ရဲ့ဘုဒ္ဓေတော်အနုဘုံတော်တို့ရောက်တော်သဒ္ဓါလေးယုံကြပါဘေကမဆိုင်ခြင်းရှိတယ်ခြင်းရှိတယ်ဒုက္ခကိုရှိတဲ့ပြားချမ်းမှာချမ်းသာရင်ရှိတဲ့ဘုဒ္ဓေတော်တို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်း